Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA ရဲ့ဇူလိုင်လ4ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့နားဆင်ရမယ့်အစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်လူလတ်တဲ့တရားစီရင်ဖြစ်ဖို့အတွက်လိုက်ပါဆောင်ရွက်ပြီးနေတဲ့လူတွေပါအခုပါကီကာနေရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကလုံးဝကိုချိုးရင်ကြကောင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်တယ်လို့ပြောပြရစီ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဥပဒေပညာရှင်တွေကိုပါဖမ်းဆီးခံနေရတဲ့သတင်းမှာနားဆင်ရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်တရက်ခွင်နောက်ဆုံးအခြေအနေစူးစီးတင်ပြချက်ကိုလည်းပြောပြပေးမှာပါကိုဗစ်တတိယလှိုင်းကြုံနေရတဲ့မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့လည်းပြောပြမှာဖြစ်တယ်လို့ထိုင်းနိုင်ငံမဲဆောက်မြို့မှာမြန်မာအများစုအပါအဝင်ကိုဗစ်ကူးစက်ခံနေရသူတွေတိုးလာနေတဲ့သတင်းကိုလည်းတင်ဆက်ဖို့ရှိပါတယ်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအကြောင်းတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်နဲ့အတူစပိန်နိုင်ငံရောက်မြန်မာသတင်းသမားတစ်ယောက်နဲ့ဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်လာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြတဲ့တပိတ်တွေကိုနိုင်ငံတော်မှာပြုလုပ်နေကြဆဲဖြစ်ပါတယ်ရန်ကုန်မြို့လယ်မှာလူငယ်တွေလျှက်တပြက်အပြေးလွှားဆန္ဒပြခဲ့ကြတာပါဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မွေးနေ့ဖြစ်တဲ့ဇွန်လ3ရက်စနေနေ့မှာစစ်ကောင်စံကိုအလိုမရှိကြောင်းရေးသားထားတဲ့ဆန္ဒတွေဓာတ်ပုံတွေမိရှို့တာအခောင်းပုံစံလုပ်ပြီးမိရှို့တာတွေနဲ့အတူကြွေးကြော်ဆန္ဒပြမှုတွေကိုရန်ကုန်မန္တလေးစကိုင်းမုံရွာရင်းမပင်ရေးဦးမြိုင်မော်ရမြိုင်တဝဲရေးလောင်းလုံးနမ်တီဆက်တဲ့မြို့တွေမှာပြုလုပ်ခဲ့ကြတာပါမုံရွာမှာတော့ရာနဲ့ချီတဲ့ဒေသခံတွေဆိုင်ကယ်တပိတ်ပြုလုပ်ခဲ့ကြတာဖြစ်ပြီးကချင်ပြည်နယ်ဖားကန့်မြို့မှာတော့တိုင်းသားဘောင်းဆောင်တပိတ်စစ်ကြောင်းကစစ်အာဏာသိမ်းမှုဆန့်ကျင်ကြောင်းနဲ့စစ်အာဏာရှင်စနစ်အလိုမရှိကြောင်းတန်ဖုံးတွေတီးပြီးဆန္ဒပြခဲ့ကြပါတယ်။အခုလိုအာဏာသိမ်းစစ်ကောင်ဆောင်နဲ့စစ်အုပ်ချုပ်ရေးကိုလက်မခံကြောင်းလူထုကပုံစံမျိုးစုံနဲ့ဆန္ဒပြမှုတွေနေ့စဉ်ရှိနေတယ်လို့စစ်တပ်ဖက်ကလည်းပြင်းပြင်းထန်ထန်နှိမ်နှင်းမှုတွေဖမ်းဆီးမှုတွေဆက်ပြီးလုပ်နေဆဲပါဖေဖော်ဝါရီလနေ့ကစပြီးဇူလိုင်လ3ရက်နေ့အထိဆိုစစ်တပ်နဲ့ရဲကြောင့်တည်ဆုံရတဲ့အရသာပြည်သူက890ရှိနေပြီလို့နိုင်ငံချင်းသားများကူညီဆောင်ရှောက်ရဲ့အသင်း AAPP ကတင်ထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ဒီအရေးအတွက်ဟာချက်ကားလွန်းတယ်လို့ပြောဆိုထားတာပါ COVID-19 တကြောပြန်ကူးစက်မှုနှုန်းမြန်မာလာနေတဲ့မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းနေ့စဉ်ဆိုသလိုပိုးကူးစက်မှုအတိပြုလူနာထောင်နဲ့ချီပြီးဇက်တိုက်တွေ့နေရပါတယ်။ဇူလိုင်3ရက်စနေနေ့မှာ24နိုင်အတွင်းဓာတ်ကွက်နမူနာပေါင်း9000ကျော်စစ်ဆေးခဲ့ရမှာပိုးတွေအတိပြုလူနာသက် 1,889 ယောက်ရှိနေပြီးကိုဗစ်ကြောင့်သေဆုံးသွားသူကအယောက် 20 ရှိတယ်လို့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ COVID-19 ကူးစက်မှုနှုန်းမြန်မာလာနေတဲ့အတွက် Stay at home call မလိုအပ်ရင်အိမ်ပြန်မထွက်ဖို့အတွက်ကျမရဲ့ဝင်ကြီးဌာနကအမိန့်တွေဇက်တိုက်ထုတ်ပြန်နေတာဖြစ်ပြီးချင်းပြည်နယ်မှာဆိုတွန်းဆန်တမူးကလေးတိတိန်ဖလန်ထန်တလန်ဟာခါပဲခူးတိုင်းမှာတာယာဝတီမင်းလှလေဗနန်ရှမ်းပြည်နယ်မှာလာရှိုးလောက်ကိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမန္တလေးမှာတော့ချမ်းမြသားစီပြည်ကြီးတကွန်မဟာအောင်မြေအောင်မြေသားစံနဲ့ပသိမ်ကြီးမြို့နယ်တို့ပါဝင်ပါတယ်စနေနေ့ကစပြီးစကိုင်းတိုင်းဟ ோம் လင်းမန္တလေးတိုင်းပြင်ဦးလွင်နဲ့ရှမ်းပြည်နယ်နောင်ချိုမြို့တွေကို stay at home တတ်မှတ်လိုက်တယ်လို့တနင်္ဂနွေနေ့ကစပြီး AR တိုင်းတသိန်းမြောင်းမြတာပေါင်းမြို့နယ်တွေမှာကန့်တတ်လိုက်တဲ့အတွက်အခုဆိုကန့်တတ်မြို့နယ်ပေါင်း26ခုရှိလာပြီဖြစ်ပါတယ်။နိုင်ငံတလွာစနေနေ့အထိ COVID ဓာတ်ကွဲနမူနာစုစုပေါင်း 1.8 တန်းစစ်ဆေးခဲ့ရမှာအတိပြုလူနာ 36,000 ကျော်နဲ့တေဆွတ်သူက 3,384 ယောက်ရှိပြီလို့ကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာကူးစက်များကိုဗစ်ပိုးသစ်ကူးစက်မှုရှိလာနေပေမဲ့နိုင်ငံတကာမတည်ငြိမ်မှုတွေနဲ့အတူဆေးဘက်ဆိုင်ရာဆောင်ရှောက်ကူတာမှုတွေကာကွယ်ဆေးထိုးလုပ်ငန်းတွေကိုကောင်းကောင်းလုပ်မပေးနိုင်ပဲဖြစ်နေတာပါဂျပန်နိုင်ငံမှာမိုးသီးထန်စွာရွာသွန်းတဲ့အတွက်တိုကျိုအနောက်ပိုင်းကအာတာမီမြို့ကလေးမှာမြေပြိုးပြီးကားတွေဒါဇင်နဲ့ချီတဲ့နေအိမ်တွေ ရှွန်းနွန်တွေအောက်နှစ်မြုပ်ကုန်းတယ်လို့လူပေါင်း19ယောက်ထံမှနေပျောက်ဆုံးနေတယ်လို့အာနာပိုင်တွေကပြောပါတယ
်။被害状況についてでありますけども、現在も把握のために
လလောဆယ်ဖြစ်ခဲ့ပျက်စီးမှုအခြေအနေကိုအသေးချာသိအောင်လုပ်နေကြောင်းနဲ့ရှီဇူအိုကာခိုင်ဤဇူဆန်အရက်ကအထူးသဖြင့်အတာမိမျိုးကလေးမှာနေအများပြားတမကလူတချို့ကမြေပြိုတဲ့အထက်ပါသွားတယ်လို့အကြီးကျယ်ပျက်စီးဆုံးရှုံးမှုရှိနေတယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟီတဲ့ဆူဂါကပြောပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတော့မီးသတ်ရဲနဲ့ကံရံဆောင်တက်တာမကကိုကိုကိုကာကွယ်ရေးတပ်ဖွဲ့တွေပါပါဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ပြင်းထန်တဲ့ရေစီးနဲ့တူပင်လယ်ထဲမျောသွားသူနှစ်ဦးကိုကံရံဆောင်တက်တွေကကယ်တင်ခဲ့ရပြီးသူတို့နှစ်ဦးအချင်းနဲ့အသေးစိတ်ကိုမသိရသေးဘူးလို့ရှီဇူကခရံအုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။ဂျပန်မှာဒီသတင်းပတ်အစောပိုင်းကစပြီးမိုးသီးထန်စွာရွာသွန်းနေတဲ့အတွက်နောက်ထပ်ရေကြီးမြေပြုံးမှုတွေတိုးလာနိုင်တယ်လို့သတိပေးထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်မြန်မာနေ့ဒေသအတွင်းထူးခြားတဲ့သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါVOA American တိုင်းရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတခါတော့ Israel ကုန်တင်သင်္ဘောပြစ်ခတ်ခံရတဲ့သတင်းအပါအဝင်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ဂီထိုက်ကကြေညာပေးမှာဖြစ်ပါတယ
်။ Israel ပိုင်ကုန်တင်သင်္ဘောကိုစနေနေ့တုန်းကအီရန်တပ်ဖွဲ့တွေတိုက်ခတ်ခဲ့သလားဆိုတာကို Israel ကာကွယ်ရေးဌာနတာဝန်ရှိသူတွေစစ်ဆေးနေကြောင်း Israel ရဲ့ Android ရုပ်သံသတင်းကဖော်ပြပါတယ်။ဆော်ဒီအာရေဗျနိုင်ငံဂျက်ဒက်ကနေအာရဗ်စော်ဘွားများပြည်ထောင်စု UAE ကိုခုံမောင်းတဲ့ခီးစဉ်အတွင်းအစ္စရေးပိုင်ကုန်တင်သင်္ဘောကိုအီရန်တိုက်ခိုက်ခဲ့သလားဆိုတာကိုစစ်ဆင်းနေတာလို့သတင်းကဖော်ပြပါတယ်။သင်္ဘောဝန်ထမ်းတွေထိခိုက်ဒဏ်ရာရမှုမရှိသလိုသင်္ဘောလည်းတိတ်ပြီးမပျက်စီးကြောင်းအစ္စရေးကာကွယ်ရေးနဲ့နှိဆက်တဲ့အမည်မဖော်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီးအန်တွဲရုပ်သံကဖော်ပြပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းမှာကုန်သင်္ဘောတိုက်ခိုက်ခံရကြောင်းအီရန်လူလာတဲ့လေဗနန်ရုပ်သံသတင်းဌာနအယ်မာယာတီကလည်းအစောပိုင်းမှာဖော်ပြထားပါတယ်ရှင်။ကုလသမဂ္ဂအဖွဲ့နိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီ IAEA ရဲ့ဒုတိယအကြီးအကဲကအီရန်နိုင်ငံကိုပုံမှန်အစီအစဉ်ဖြစ်သွားရောက်ဖို့ရှိနေပြီးဆွေးနွေးမဲ့အစီအစဉ်တော့မရှိကြောင်းကုလသမဂ္ဂဆိုင်ရာအီရန်သံအမတ်ကြီးကစနေနေ့မှာပြောဆိုတယ်လို့နိုင်ငံပိုင်သတင်းကဖော်ပြပါတယ်။အီရန်နျူကလ িয়ার အရေး IAEA ရဲ့ပုံမှန်စောင့်ကြည့်ရေးသဘောတူညီချက်သက်တမ်းကုန်ပြီးနောက်အီရန်ဘက်ကအကြောင်းပြန်ကြားချက်ကိုစောင့်ဆိုင်နေရတာဖြစ်ပါတယ်။အီရန်နျူကလ িয়ার အရေး IAEA ရဲ့ပုံမှန်စောင့်ကြည့်ရေးသဘောတူညီချက်သက်တမ်းကုန်တာကိုထပ်ပြီးသက်တမ်းတိုးဖို့ရှိမရှိချက်ချင်းအကြောင်းပြန်ဖို့ IAEA ကဇွန်လနောက်ပိုင်းမှာတောင်းဆိုထားတာဖြစ်ပါတယ်။IAEA နဲ့သဘောတူညီချက်ကိုတည်တံ့တိုးရေးဆုံးဖြတ်ရသေးကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲအီရန်ကပြောဆိုထားတာပါဒီသတင်းပတ်အတွင်း IAEA ရဲ့ဒုတိယအကြီးအကဲမာစီမိုအေပါရိုကအီရန်ကိုတွားရောက်မှာဖြစ်ကြောင်းသူ့ရဲ့ခီးစဉ်ဟာဆိုရင်ဘေးကင်းလုံခြုံရေးဆိုင်ရာပုံမှန်စောင့်ကြည့်မှုလုပ်ငန်းစဉ်တွေအရာရောအလုံးစုံဘေးကင်းလုံခြုံမှုဆိုင်ရာစာချုပ်ပါလှုပ်ထုံးလုံနည်းတွေအရာပါအကျုံးဝင်ကြောင်းကုလသမဂ္ဂဆိုင်ရာအီရန်သံအမတ်ကြီးကာစင်ခါရီဘာဘာဒီရဲ့ပြောဆိုချက်ကိုနိုင်ငံပိုင် IRNA သတင်းကဖော်ပြပါတယ်။တူနီရှားကမ်းလွန်မှာတင်းမောပြက်နစ်မြုပ်မှုအတွင်းရွှေပြောင်းအခြေချသူအနည်းဆုံး43ဦးရေနှစ်သေဆုံးရပါတယ်။လီဗျားနိုင်ငံကနေအီတလီကိုအသွာမြေထဲပင်လယ်ထဲမှာတင်းမောနစ်မြုပ်ခဲ့တာမှာလိုက်ပါလာသူတွေတဲက84ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းလူသားချင်းစာနာကူညီမှုအဖွဲ့တူနီရှားချက်ချင်းဤအသင်းက Reuters သတင်းအေဂျင်စီကိုစနေနေ့မှပြောပါတယ်။လီဗျားနိုင်ငံအနောက်မြောက်ကမ်းရိုးတန်းကဇူဝါရာကနေထွက်ခွာလာတဲ့တင်ပေါ်မှာအီဂျစ်၊ဆူရန်၊အီရစ်ထရီးယားနဲ့ဘင်္ဂလားဒေ့ရှ်ကရွှေ့ပြောင်းအခြေချသူတွေလိုက်ပါလာတာဖြစ်ပါတယ်။ဒီကနေ့ဇူလိုင်လ4ရက်နေ့တနင်္ဂနွေနေ့ဟာအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။အခု2021ခုနှစ်ဇူလိုင်လ4ရက်နေ့အမေရိကန်လွတ်လပ်ရေးနေ့အခါသမယမှာသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေအောင်မြင်မှုရနေပေမဲ့လို့လဲအမေရိကန်ပြည်ထောင်စုတွင်းကတချို့ဒေသတွေမှာကာကွယ်ဆေးထိုးဖို့တုံ့ဆိုင်နေကြသူတွေများနေစေဖြစ်သလိုဗီဇာပြောင်းဗိုင်းရပ်စ်ကူးစက်သေဆုံးမှုလည်းဆက်ပြီးရှိနေပါတယ်။ပြီးခဲ့တဲ့နှစ်လွတ်လပ်ရေးနဲ့အလတ်ရက်နဲ့ရှင်ရင် ဒီနှစ်အတွင်းမှာတော့အားလက်ရခီးသွားသူအမေရိကန်48တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးအရင်နှစ်နဲ့ရှင်ရင်40ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ
် Folks we're heading into a very different summer compared to last year
ဒီနှစ်နွေရာသီဟာဆိုရင်အရင်နှစ်နဲ့ရှင်ရင်သိပ်ကိုကွာခြားပါတယ်လို့သမ္မတဂျိုးဘိုက်ဒန်ပြောခဲ့တာပါပြီးခဲ့တဲ့2020ပြည့်နှစ်တုန်းကတော့ဒုတိယတချို့ COVID-19 ကူးစက်မှုကိုတိုက်ဖြတ်နေရတာကြောင့်အမေရိကန်တွေအနေနဲ့လွတ်လပ်ရေးနဲ့အခမ်းအနားတွေကိုအပြည့်အဝမကျင့်ပနိုင်ခဲ့ပါဘူး။ဒီနှစ်မှာတော့အခြေအနေပြောင်းသွားပါပြီ
။ The major change is that we have vaccines of course.
အဓိကအပြောင်းအလဲတွေကတော့ကာကွယ်ဆေးတွေရှိလာသလို COVID-19 လူနာတွေကိုဘယ်လိုကုရမလဲဆိုတာကိုလည်းနားလည်လာတာကြောင့်ဖြစ်တယ်လို့ဗာဂျီးနီးယားတက္ကသိုလ်ဆေးရုံး UVA ကဒေါက်တာတိုင်ဆန်ဘဲလ်ပြောခဲ့တာပါအခုချိန်ထိအမေရိကန်ပြည်သူ54ရာခိုင်နှုန်းကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးပြီးဖြစ်ပါတယ
်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ဂီဒိုက်တို့ပြောပြခဲ့ကြတာပါ VOA အမေရိကန်နိုင်ငံရဲ့တင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြသွားမှာဖြစ်ပါတယ်အရင်ဦးဆုံးတော့မြန်မာနိုင်ငံတရားရေးစနစ်အပေါ်လူအခွင့်အရေးလှုပ်ရှားသူတွေရဲ့စိုးရိမ်မှုအကြောင်းပြောပြခြင်းပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူတွေထဲမှာဥပဒေကြိုးဆောင်တွေပါပါဝင်နေတဲ့အတွက်လူအခွင့်အရေးလှုပ်ရှားသူတွေစိုးရိမ်နေကြတာပါအထူးသဖြင့်လူထောင်ပေါင်းချီဖမ်းဆီးခံရခြင်းမှာဥပဒေကြောင့်ရအကာအကွယ်ရအောင်အကူအညီပေးမဲ့သူတွေပါအဖမ်းဆီးခံရမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာကြောင့်မြန်မာနိုင်ငံတရားစီရင်ရေးလုပ်ငန်းတွေဟာစိုးရိမ်စရာကောင်းလာနေပြီလို့လဲတတိပေးနေကြတဲ့အကြောင်းကိုပြောပြချင်ပါတယ်။အာဏာသိမ်းစစ်ကောင်စီကဖမ်းဆီးအရေးယူထားသူတချို့ကိုဥပဒေကြောင့်အရအကာအကွယ်ပေးနိုင်ဖို့ကြိုးပမ်းရင်းတရားလွှတ်တော်ရှေ့နေတချို့လဲပြီးခဲ့တဲ့လတွေအတွင်းအဖမ်းဆီးခံခဲ့ရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကသတင်းထုတ်ပြန်ထားတာပါ။အမှုလိုက်ပါဆောင်ရွက်နေရင်အခုလိုအကျိုးဆောင်ရှေ့နေတွေကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းနေတာဟာအကြောက်တရားဖြစ်ပေါ်လာအောင်ထိန်းချောက်မှုဖြစ်တယ်လို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်အတွက်စိုးရိမ်စရာဖြစ်လာစေတယ်လို့လူအခွင့်အရေးရှေ့နေဖြစ်တဲ့ဦးမင်းလွင်ဦးကထောက်ပြပါတယ
်ဒီဖမ်းဆီးထိန်းသိမ်းခံနေရတဲ့လူတွေဘက်ကနေလိုက်ပြီးရရှိနေတယ်နောက်ပြီးတော့တကကျွန်တော်တို့အထင်ကြီးရဖြစ်ရင်တော်ဆန်းစုကြည်နဲ့အမှုတွေဖြစ်တဲ့ဦးမျိုးအောင်ရဲ့အမှုမှာလိုက်ပါဆောင်ရပေးမဲ့ရှင်းနေကိုလည်းငါးငါးကကြီးခါကိုစသဖြင့်ပေါ့နော်အဲ့ဒီပုံမှန်တွေတက်ပြီးတော့ဖမ်းဆီးထားတဲ့ဥစ္စာတွေကျွန်တော်တွေ့ရတယ်။ဟိုအကြောက်တရားနဲ့6လန့်တဲ့သဘောပေါ့ဗျာ။ဌာနပြတဲ့သူတွေကိုထိရောက်စွာကာကွယ်မပေးနိုင်အောင်ဖမ်းဆီးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်။အဲ့တော့လွတ်လပ်တဲ့တရားစီရင်ရေးဆိုတာကကျွန်တော်မြန်မာနိုင်ငံအတွင်းမှာပျောက်ကွယ်နေတဲ့အပြင်ကိုလူလာတဲ့တရားစီရင်ဖြစ်ဖို့အတွက်လိုက်ပါဆောင်ရွက်ပြီးနေတဲ့လူတွေပါအခုဖမ်းဆီးခံနေရတဲ့အခြေအနေမျိုးဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကလုံးဝကိုချိုးရင်ကြကောင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်တယ်လို့ပြောပြရစီ
ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းစန့်ကျင်ဆန္ဒပြသူနဲ့အရသာစုစုပေါင်း6000ကျော်ကိုဖမ်းဆီးခဲ့တဲ့အထက်ရှေ့နေတချို့လည်းပါဝင်တယ်လို့AABB ခေါ်နိုင်ငံရေးအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကပြုစုတဲ့စီရင်မှာဖော်ပြပါတယ်ပြီးခဲ့တဲ့2လတာကာလအတွင်းတရားလွှတ်တော်ရှေ့နေအနည်းဆုံး6ဦးကိုဖမ်းဆီးထိန်းသိမ်းတာကြောင့်လူအခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကဇူလိုင်လ2ရက်နေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်အဖမ်းဆီးခံရတဲ့6ဦးထဲမှာ3ဦးဟာတရားခွင်မှာအမှုစစ်ဆေးနေခြင်းအဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်အခုလိုဥပဒေပညာရှင်တွေကိုဖမ်းဆီးနေတဲ့လို့ရဟာစိုးရင်စရာကောင်းတဲ့အခြေအနေဖြစ်တယ်လို့ HRW အဖွဲ့ရဲ့ပြောခွင့်ရအမျိုးသမီး Linda Lactia က VOE ကိုပြောပါတယ
် I think it raises very serious concerns about there appears to be a targeting of lawyers who are defending detainees
ဆန္ဒပြဆန့်ကျင်လို့ဖမ်းဆီးခံထားရသူတွေဥပဒေကြောင့်ရအကာအကွယ်ရစေဖို့လိုက်ပါဆောင်ရွက်နေတဲ့ရှင်းနေတွေကိုပြစ်မှတ်ထားပြီးဖမ်းဆီးနှိမ်နင်းလာတဲ့အခြေအနေတွေအတွက်ကျမတို့တိတ်ကိုစိုးရိမ်ပါတယ်သူတို့ဟာသူတို့ရဲ့ရှင်းနေအလုပ်ကိုသာဥပဒေဘောင်တဲကလုပ်နေကြတဲ့အတွက်ဒီရှင်းနေတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့ကျမတို့တိုက်တွန်းပါတယ်ဒီလိုလူတွေကိုမဖမ်းဆီးသင့်ဘူးလို့ပဲကျမတို့နားလည်ပါတယ်
HRW ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံတွင်ရှေ့နေတွေကိုဖမ်းဆီးနေတာဟာ အမှုတရေအတွက်ဥပဒေရေးရာအကြံပေးချက်နဲ့တရားမျှတစွာအမှုစစ်ဆေးခွင့်ကိုဆုံးရှုံးသွားစေပြီးဥပဒေရေးရာမှာလွတ်လပ်စွာဆောင်ရွက်ခွင့်ကိုလည်းအာရော့သွားစေကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအခုချိန်ထိဖမ်းဆီးခဲ့သူထောင်နဲ့ချီရှိတဲ့အထက်ယာနဲ့ချီတဲ့လူတွေကိုလည်းတရားရုံးလုံထုံးလုံနည်းတွေနဲ့မညီဘဲအရေးယူအပြစ်ပေးထားကြောင်းဇွန်လကုန်ပိုင်းမှာကုလသမဂ္ဂကပြောတာပါလေလက်ရှိအချိန်မှာတော့နေပြည်တော်မြို့တော်ဝန်လုပ်ခဲ့သူဒေါက်တာမျိုးအောင်ရဲ့အမှုလိုက်ရှေ့နေဦးသိန်းလှိုင်ထွန်းဟင်္ဒရာခရိုင်တရားရုံးမှာဖမ်းဆီးခံလိုက်ရတဲ့ရှေ့နေဒေါ်အေယာလင်းထော့ကချင်ပြည်နယ်ကနိုင်ငံရေးအကျဉ်းသား120ကျော်အတွက်အမှုလိုက်ပေးနေတဲ့ဦးသက်ထွန်းဦးတို့အပြင်နောက်ထပ်ဥပဒေအကျိုးဆောင်တွေဖြစ်တဲ့ဒေါ်မေဇွန်ကိုဒေါ်နီလာနဲ့ကိုဖုံးမြတ်သူတို့လည်းအဖမ်းဆီးခံရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးကလေးကဖမ်းဆီးရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေနဲ့ပတ်သက်လို့ပြောပြပေးဦးမှာပါတောင်ဆန်းစုကြည်ပေါ်စစ်ကောင်စီဘက်ကတရားစွဲဆိုတဲ့အမှုတွေနဲ့ပတ်သက်ပြီးဇွန်လ28နဲ့29ရက်နေ့တွေမှာဌာနစစ်ဆေးမှုအပြီးတရားလူပြတဲ့တွေနဲ့ပတ်သက်လို့အထက်တရားရုံးကိုပြင်ဆင်မှုတွေတက်သွားဖို့ရှိတယ်လို့အကျိုးဆောင်ရှေ့နေတွေကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းအမှုအခြေအနေတွေနဲ့ပတ်သက်လို့ကိုရန်နိုင်ကစူးစီးတင်ပြထားပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကတရားစွဲထားတဲ့အမှုတွေကိုနေပြည်တော်ကတည်ထောင်တရားရုံးမှာတတိယပတ်မြောက်အဖြစ်နဲ့ဒီတစ်ပတ်မှာဆက်ပြီးတော့စစ်ဆေးခဲ့ပါတယ်ဒီတစ်ပတ်မှာလည်းတရားလိုပြသက်သေတွေကိုဆက်လက်စစ်ဆေးခဲ့ပြီးတော့အပြန်အလှန်မေးခွန်းမေးတာတွေကိုလုပ်ခဲ့ပါတယ်တလန်လေးကတော့ပုဂုံသွင်းကုန်ဥပဒေပုံမှ၈နဲ့ဇက်သွေးဥပဒေပုံမှ69လို့နဲ့ဆွဲထားတဲ့အမှုတွေစစ်တဲ့အခါမှာဒေါက်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကအပြန်လန်မေးခွန်းမေးတာကိုတရားလိုဘက်ကကန့်ကွက်တာတွေရှိခဲ့ပြီးတော့တရားရုံးကလည်းဒါကိုမမေးသင့်ဘူးဆိုပြီးတော့အမိန့်ချခဲ့ပါတယ်ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကတော့အခုလိုတရားလိုဘက်ကကန့်ကွက်ခဲ့တဲ့အပြန်လန်မေးခွန်းတွေကိုမေးခွန်းရဖို့အတွက်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့တရားလွတ်တော်ရှေ့နေဦးကြည်ဝင်းကပြောပါတယ်
ကိုဒီနေ့ကမိကုန်းတစ်ခုမေးလိုက်တာမှာအဟိုဘက်ကလည်းအစိုးရကန့်ကွက်တာပေါ့နော်ဆက်သွေးရေးဥပဒေကမလာကြမှာဆိုရတာလေစစတော့ကဖေဖော်ဝါရီလတစ်ရက်နေ့ကမိတဲ့ဟာကိုမတ်လ၁ရက်နေ့ကျမှတလားကျော်ကျမှထပ်ဆွဲထပ်စစ်တာဒါအမှုကလည်းအကြောင်းရအတူပဲဒီပုံသင်ကုန်ဆိုပေမဲ့ဒီကတော့ဆက်သွေးရေးစက်ကြီးပဲဆက်သွေးဥပဒေပုံက69ဆိုတာကဒီဝန်ဆောင်မှုလုပ်ငန်းကြီးလိုင်စင်ပေးထားတာကြီးဆက်သွေးလုပ်ငန်းကြီးနဲ့ဆိုင်တာဒီကောလစ်နဲ့မဆိုင်ဘူးစီဝါကူတန်းကဝန်ကြီးဌာနပြန်ကြားစာတွေကိုကိုးကားပြီးတော့ကိုကမေးခွန်းပေးပြီးတော့ဒီအမှုကိုလို့ဒေါက်ဆန်းစုကြည်ကိုဆက်ဆွေးဦးပုံမှန်69တရားစွဲလို့မရဘူးဆိုတာသိသလားလို့တရားစွဲရအကြောင်းမပေါ်ပေါက်ဘူးလို့မြင်အဲ့မေးခွန်းကိုကန့်ကွက်တယ်အဲ့ဒါလည်းပဲကိုတို့ကကန့်ကွက်တာကိုကိုကမကန့်ကွက်ရတဲ့ဥဆိုပြီးပြောပြီးတော့ဆရာတော်ကပြုစာကိုအဆင်းမြင့်တဲ့ယုံကြည်ကိုပြင်ဆင်မှုတက်မယ်လို့တရားရုံးကိုလျှောက်တာပေါ့တရားတကြီးကိုကျွန်တော်တရားစွဲလည်းရပါတယ်လျှောက်ခွင့်ပြုပါတယ်ဒီမေးခွန်းကိုမေးခွန်းရှိတယ်တရားခံဘက်ကရှိတယ်ပြန်လာမေးခွန်းကိုကြီးကြီးမေးခွန်းမျိုးဆိုမေးခွန်းရှိတယ
်ဒေါက်ဆန်းစုကြည်ပေါ်အဲ့ဒီဥပဒေပုံမှားတွေနဲ့ဆွဲထားတဲ့အမှုနှစ်ခုဟာဆွဲဆိုတဲ့အမှုအကြောင်းအရာရောတရားလိုရောဆွဆွဲခံရသူရောတူနေတယ်လို့လည်းရှေ့နေဦးကြည်ဝင်းကပြောပါတယ်ဇွန်လ29ရက်နေ့ကတော့ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုဒါသစကြီးပုံမှ55ခါဝေးနဲ့ဆွဲထားတဲ့အမှုမှာတရားလိုဘက်ကတင်တဲ့သက်သေကိုဒေါက်ဆန်းစုကြည်ရှေ့နေတဲ့ဘက်ကကန့်ကွက်ခဲ့ပေမဲ့တရားသူကြီးကဒါကိုလက်ခံခဲ့ပါတယ်ဒီအတွက်အထက်တရားရုံးကိုပြင်ဆင်မှုတက်သွားမှာဖြစ်တယ်လို့ရှေ့နေတော်မင်းဆိုးကပြောပါတယ်ပြင်းပြတဲ့တရားရုံးကိုတ
က်မယ်ဆိုတာကတရားလိုဘက်ကတတိကံတင်သွင်းတဲ့စိုက်ရဲစာရမ်းတွေကိုကျောင်းတော်ကနေပြတတိယံဖြစ်လက်ခံလိုက်တဲ့အပေါ်မှာလားကျမတို့ကတက်မှာပါရှင်။ဘယ်ငါစားဖို့အမှုနဲ့ပတ်သက်တက်မှာပါရှင်။တတော်ပြင်ဆင်မှုတက်မှာပါရှင်။
စစ်တပ်ကအာဏာသိမ်းတာကို NLD ပါတီကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီးဒီကြေညာချက်မှာဒီအမှုနဲ့တရားစွဲခံခဲ့ရတဲ့ဆွဆွဲခံရသူ3ဦးစလုံးရောဘိုလ်အလုံးမှုဆောင်အဖွဲ့ရဲ့လက်မှတ်တွေမပါဘဲတတိယအဖြစ်တရားရုံးကလက်ခံလိုက်တာကတရားလုံဘက်ကတတိယကိုကန့်ကွက်ရတဲ့အကြောင်းတစ်ခုဖြစ်တယ်လို့ရှင်းနေတော်မင်းမင်းဆိုးကပြောပါတယ်။ချီလာမဲ့သတင်းပတ်တွင်တရားဥပမာဆက်လက်လှုပ်ဆောင်သွားမယ်ကိစ္စတွေကိုတော့တော်မင်းမဆိုးက VOA ကိုအခုလိုပြောပါတယ်
။တနင်္လာနေ့တော့ကတော့ဆက်ပြီးတော့မှဒီစစ်ကြံရှိတယ်သူတို့ပြန်နေသေးတဲ့တရားလူပြတ်တဲ့တွေကိုဆက်စစ်မှရှိပါတယ်။ဒီအင်္ဂါနေ့မှာကတော့အဲ့ဒီ905ခါပြအမှုနဲ့ပတ်သက်ပြီးတော့မှတော့ကျမတို့ကဒါထည့်ရုံကိုတက်မှဖြစ်ပါတယ်။နောက်ဟိုအထူးမြောင်ကဆွဲထားတဲ့တပောင်းပေးအနေကတော့သူ့ကိုလည်းတင်တဲ့တရားလူပြတ်တဲ့တွေကိုဆက်စစ်မှဖြစ်ပါတယ်။
။ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးရိုးရှင်းတဲ့အမှုတွေကိုရပောင်း180အတွင်းမှာပြီးအောင်စစ်ဖို့ရည်မှန်းထားပေမဲ့အခုခါမှာတော့အထက်တရားရုံးကိုပြင်ဆင်မှုတက်တာတွေရှိတဲ့အတွက်သတ်မှတ်ထားတဲ့အတိုင်းပြီးနိုင်ချေနေတယ်လို့ဒေါက်ဆန်းစုကြည်ရှင်းနေဒီဘက်ကခံမှန်းနေကြပါတယ်ခင်ဗျာ
။ VOA အမေရိကန်တိုင်းရဲ့တင်းငွေနေနေမနေ့ကင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့ကိုဗစ်ကာယောဂါနဲ့ပတ်သက်တဲ့သတင်းကိုပြောပြချင်ပါတယ်။ကူးစက်မြန်ဗိုင်းရပ်စ်မျိုးကွဲအသစ်တွေကိုတွေ့ရှိလာပြီးကိုဗစ်ကာယောဂါတတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကူးစက်မှုနဲ့သေဆုံးမှုတွေတိုးလာနေတဲ့အတွက်သွားရေးလာရေးလှုပ်ရှားမှုတွေကိုအထူးသတိထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကူးစက်မှုတွေတိုးမလာရအောင်ကျန်းမာရေးတာဝန်ရှိသူတွေကြိုးပမ်းနေတဲ့ဒီချိန်ထဲမှာပဲအများပြည်သူကြားယောဂပိုအန်ဒီယေကိုသတိထားကြဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကတိုက်တွန်းလိုက်တာပါဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့အခုကိုဗစ်တတိယလှိုင်းအတက်ပိုင်းကိုကြုံနေရပုံကိုကုသယောဂကျွမ်းကျင်သူလည်းဖြစ်တဲ့ဒေါက်တာတန်းနိုင်စိုးက
ကုသယောဂကိုဖော်ပြတဲ့ဒီ epidemic curve မှာ၃ပိုင်းရှိတဲ့အချိန်မှာဒီတတိယလိုင်းမှာကျွန်တော်တို့ကြုံနေရတဲ့အချိန်ကတော့ ascending line လို့ခေါ်တာပေါ့နော်ဒီတက်နေတဲ့အချိန်ကိုကျွန်တော်တို့ကကြုံရတာပေါ့အဲတက်နေတဲ့အချိန်မှာတော့အချိန်ဟွန်ကောင်းကောင်းနဲ့ကိုပိုးတွင်ပုံတွေရောဖြစ်ပွားမှုနှုံတွေရောနှာဖြစ်ပွားမှုနှုံများရဲ့တည်ဆုံးမှုနှုံတွေများတာပေါ့နော်ဒါကတက်လာတယ်ပေါ့နော်ပြီးခဲ့တဲ့ဘက်ကတော့မှကျွန်တော်တို့က1400ခိုင်နှုံလောက်ပိုးတွေ့တဲ့အနေထားနေပြီးတော့အခု20ခိုင်နှုံပတ်ချလေတော့ပိုးတွေ့တဲ့ရာခိုင်နှုံမြင့်မားလာပေါ့နော်အရေးပါတာကတော့မျိုးရိုးဗီဇာပြောင်းရတော့ဒါအရေးပါဆုံးကိစ္စလို့ပြောရမှာပဲတစ်ဖက်ကတော့ဒါကိုဗစ်ဖြစ်ပွားမှုရော့ချလာတဲ့အမျှသတိတွေရော့ပါပြီးကာကွယ်ရေးနည်းလမ်းတွေကိုလိုက်နာမှုအားနည်းတဲ့အချိန်နဲ့တွေ့လိုက်တဲ့အချိန်မှာဒါ cluster of case တွေပေါ့နော်ဒီနေရာတွေကနေပြီးတော့ထွက်လာပြီးတော့ဒါမြို့နယ်လိုက်ဆိုရင် stay at home မြို့နယ်ပေါ့26မြို့နယ်ဒီဖြစ်လာပြီးပေါ့နော်ဟိုတော်တော်ကြီးကိုဒါဒီကြာတက်လာတဲ့သဘောရှိတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒါတော့အခုလိုဒီကြဲကြဲပြဲပြဲဖြစ်လာတာကဘလူးပုံဘလူးနီးနဲ့ကူးဆက်လာခဲ့လို့လဲဆရာကြီ
းအဓိကတော့လူစုတဲ့နေရာပေါ့နော်ဈေးတို့ဗန်တို့ယုံတို့အဲ့လိုနေရာမျိုးတွေမှာခုနကလစတာလိုက်ဖြစ်တာပေါ့နော်ခီသူတွေရဲ့ဒီ population movement ပေါ့နော်ဒီတနေရာနဲ့တနေရာနဲ့ကူးလူးဆက်တယ်ပြီးသွားတဲ့လမ်းကြောင်းတွေပေါ့နော်ပထမဆုံးတွေ့ရတဲ့ဒီတွန်းဆန်မြို့နယ်ကြီးကားမြို့မှာတွေ့ရတဲ့အနေထားနေပြီးတော့သူနဲ့ဒီဆက်ဆက်ရအောင်သူပဲဒီတိန်ပေါ့နော်ဒီဘက်ကနေပြီးတော့ကလေးပေါ့ဟိုဘက်ကျတော့လည်းတမူးပြီးတဲ့ခါကျတော့သူကလမ်းကြောင်းကကလေးကနေဒီဘက်ကိုဆက်ဆင်းလာတဲ့ခါမုံရောပေါ့နော်ဒီအဲ့ဒီကနေပြီးတော့မန်လေးကနေပြီးတော့အနေပြီးတော့ရန်ကုန်ဒီအချက်ချာကြတဲ့လမ်းကြောင်းတစ်လျှောက်စီစဉ်သွားတာတွေ့တာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုလိုတက်လာတဲ့ COVID လိုင်းအရှိန်ကိုထိနိုင်ဖို့ပေါ့နော်အရေးကြီးဆုံးဆိုရင်ဆရာအဓိကဘာကိုထောက်ပြချင်လဲ
အဓိကတော့ဆရာ stay at home လို့ကြီးညာပြီး stay at home မှာလိုက်နာမယ့်ဟာတွေကိုတိကျလိုက်နာဖို့လိုတာပေါ့တခုရှိတာဒီလိုမျိုး stay at home လို့ကြီးညာရင်အဲ့ဒီမျိုးကလူတွေနဲ့ awareness ဖြစ်သွားတယ်သူရဲ့ဒီ data ဆိုင်ရာတာဝန်ရှိတဲ့လူအားလုံးကလည်း awareness ဖြစ်သွားတဲ့အခါပိုပြီးတင်းတင်းကြပ်ကြပ်လှုပ်လာနေမြတ်တကောင်းနဲ့တယောက်နဲ့ထိတွေ့မှုနည်းသွားတာနဲ့မြတ်ရောဂါကူးစက်မှုကလည်းကျသွားမှာပေါ့နော်ကျွန်တော်အဲ့လိုမိမိအိမ်မှာသာနေထိုင်ခြင်းကိုသာတင်းတင်းကြပ်ကြပ်ဖြည့်ပြီးတော့ကျွန်တော်တို့လှုပ်လိုက်မယ်ဆိုရင်တိန်နဲ့တိန်တမိသားစုနဲ့တမိသားစုကူးဆက်ဆရာအကြောင်းမရှိတော့ဖြစ်တဲ့နေရာမှာရက်တောင်းပေါ့နော်ဒီလိုစိတ်အဟုန်ကြီးညာပြီးတဲ့အခါမှာခုနပြောလိုရော့ကြသွားတဲ့မြို့နယ်တွေထုတ်ပြစရာတော့ရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာဆရာတို့ဘက်ကရောဘာတွေကိုတိုးမြင်ပြီးတော့လှုပ်ဆောင်ပေးနေလဲဆရာကြီး
ထိန်းချုပ်တဲ့အပိုင်းကတော့အဓိကကတော့ anti-bullying environment ဆိုခုကျွန်တော်တို့ mass campaign တွေတိုင်းနိုင်ငံလုံးမှာတိုးချဲ့ဆောင်ရွက်တယ်ဝန်ကြီးဌာနကလည်းပြီးခဲ့တဲ့ချက်ပိုင်းတွေကပဲ mass 12တန်းဖြန့်ပြွားပြီးပေါ့နော်နောက်ထပ် mass တွေထပ်ပြီးတော့ချက်မှုကျွန်တော်တို့လုပ်ထားတယ်တစ်ဖက်ကလည်း sample ဆိုရဲကျွန်တော်တို့9000ကျော် 9500 ပတ်ဝန်းကျင်တော့အထိတိုးပြီးဆက်လာနိုင်တယ်အဲပြီးတဲ့အခါကျတော့ဒီ contact tracing တို့ quarantine တို့quarantine center တွေဒါရန်ကုန်မှာဆိုရင်တည်တာတိုးတက်တာပြင်နိုင်တယ်ပေါ့နော်အဲ့ဒီပဲခြားတိုင်းဒေသကြီးပြည်နယ်တည်တည်မှာပြင်ဆင်နေရအများကြီးပဲပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကကျွန်တော်တို့ဒုတိယလှိုင်းတုန်းကလည်းဒီအစုလိုက်အပြုံလိုက်နေရတဲ့နေရာတွေလုပ်ငန်းမျိုးတွေကနေပိုကူးဆက်ခဲ့တာမို့ဒီတစ်ခေါက်တက်တော့ဆရာကြီးအဓိကပါမှာရှင်လား
ဒီလုပ်ငန်းလမ်းညွှန်တွေရှိပါတယ်ထောင်မှာလိုက်နာမယ့်ဟာတွေအချုပ်မှာလိုက်နာမယ့်ဟာတွေဒီရုံးတွေဈေးတွေကျောင်းတွေပြီးသွားတဲ့အခါဟိုတယ်တွေကားစီးရင်ဘယ်လိုစီးရမလဲအကုန်စီးစီးဆင်းရေးမှာဘယ်လိုရှိတယ်ဒါအခြေခံစီးပင်းတွေပေါ့လုပ်ငန်းလမ်းညွှန်တွေရှိတယ်ဒါလိုလိုက်နာရဲ့ institution ကတည်ကြတယ်ဖြစ်ပွားခဲ့တော့အနည်းဆုံးသူကခံစားရမှာပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံဝန်ထမ်းတွေစေနာဝန်ထမ်းတွေကိုကာဝယ်ဆေးထိုးပြီးတဲ့အပိုင်းတွေလည်းရှိပါတယ်အဲ့တော့ဒီအောင်ပေါ့နော်ကိုကလည်း စပြီးကာကွယ်သလိုကိုယ့်ရဲ့ institution ထဲမှာလည်းဒီလိုမျိုးကာကွယ်တဲ့အရေးထားတွေကျွန်တော်တို့လို့ရင်ဒီယောဂခွင်းဆက်ကပြတ်တောက်သွားမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ဆုံးမှာတော့ဒီသေဆုံးမှုတွေပါလိုက်ပြီးတော့မပြင်းထန်လာဘူးဘာတွေဆရာတို့ပြင်ထားလဲ
ကုသရေးပိုင်းကတော့အရေးကြီးဆုံးကတော့အောက်ဆီဂျင်ကိုတော့ကျွန်တော်တို့တော်တော်ကြီးကိုစူးစမ်းပန်းစားနေကိုဆောင်ရွက်နေရှိတယ်နောက်တစ်ခုကဒီလူနာကဒင်းနေပေါ့နော်ဒိုအန်စင်တာကြီးကြီးကျွန်တော်တို့ပြန်ပြီးတော့ကြိုးပမ်းတာတော့ပေါ့နော်နောက်တစ်ခုကဆေးရုံတွေမှာလည်းတွားပြီးတော့ပြုံနေတာလည်းမဖြစ်အောင်ပေါ့နော်ယောဂလက္ခဏာအရနည်းနည်းတက်တောင့်တက်တာရှိရတူနိုင်ဆိုနှံ့ပြောက်စင်တာတို့ထားပြီးတဲ့ခါကျတော့လိုအပ်လာတဲ့အခါဆေးရုံချက်ချင်းပို့နိုင်ပေါ့နော်ဆေးရုံမှာလည်းဒီ ICU ဘက်ဒီဒေတာလိုက်ပြင်ဆင်နေရရှိရဆရာဒါကိုတစ်နေရာနဲ့တစ်နေရာတော့မတူပေါ့နော်ဒါပေမဲ့ overall ကြည့်ရင်တော့တိုးတက်မှုတွေရှိပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာသန့်နိုင်စုခင်ဗျာ
မြန်မာနိုင်ငံကကိုဗစ်ကရောဂါအခြေအနေနဲ့ပတ်သက်ပြီးကိုဝင်းမင်းဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရပြီးအခုတခါတော့အိန္ဒိယထိုင်းနိုင်ငံကအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့မှာကိုဗစ်ကရောဂါကူးစက်အတည်ပြုလူနာအရေအတွက်ဟာသတင်းတစ်ပတ်အတွင်း800နီးပါးရှိကြောင်းထိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့နယ်စပ်မြို့မှာရောဂါပိုးတွေ့ရှိသူအများစုကတော့မြန်မာနိုင်ငံကရွှေပြောင်းအလို့သမားတွေဖြစ်ကြပါတယ်။အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတက်ပြီနဲ့ကာယောဂါထိန်းချုပ်ရေးအဖွဲ့ကဇူလိုင်လ3ရက်နေ့ထုတ်ပြန်ကြေညာကိုဗစ်အတည်ပြုလူနာ988ဦးထိရှိလာပြီးဒီထဲမှာအများစုကမြန်မာရွှေပြောင်းအလို့သမားတွေဖြစ်ကြောင်းဖော်ပြခဲ့ပါတယ်ဒီအပိုင်းမှာပဲတက်ပြီနဲ့ဟာထိုင်းနိုင်ငံမှာကိုဗစ်ကာယောဂါနဲ့ပတ်သက်လို့ဒုတိယအများဆုံးကူးစက်မှုနှုန်းမြင့်တက်လာတဲ့ပြည်နယ်ဖြစ်လာပါတယ်။မဲဆောက်မြို့မှာတော့ကိုဗစ်ကပ်ပိုးအစုလိုက်အပြုံလိုက်ကူးစက်ခံရသူတွေဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးရောင်ကြီးဥလုပ်သမားအဖွဲ့ကဥပဒေရတာဝန်ခံမတ်သူစာကျိုင်ကအခုလိုပြောပြပါတယ်
။အခုကဟိုညံနယ်လို့ပြောရမှာပေါ့နော်။ညီမတို့သိရတဲ့လောက်ဆိုအခုမှတပတ်ဆယ်ရဲ့အတွင်းမှာကိုဒီလောက်900ကျော်ဖြစ်လာတယ်ပြီးတော့အများစုကလည်းမြန်မာပြည်သားတွေပဲဖြစ်တယ်။ဟိုထိုင်းဆိုလို့ရှိရင်တော့သူတို့ကဒီစက်ရုံဝင်ထဲမှာရှိနေတဲ့အဲ့ဒါတို့ထိုင်းလို့တမားတွေပေါ့ဒီလောက်တော့ပါတယ်ဆိုတော့အဲ့ဒါမြန်မာလူမျိုးအများစုပဲပေါ့နော
်ဂျွန်လ25ရက်နေ့လောက်ကစပြီးအစုလိုက်အပြုံလိုက်ရာခိုင်နှုန်းနဲ့ကူးစက်တဲ့လူနာတွေဟာစက်ရုံ9ရုံနဲ့တန်ရာ4ခုလောက်ကဖြစ်ကြတယ်လို့လည်းသူကပြောပြပါတယ
်အာဒီ900ကျော်မှာတော့ညီမတီတော့ဆိုရင်တော့ညီမတို့နာမဆိုရင်ပထမဆုံးတွေ့တဲ့ဒီမဆူစက်ရုံပေါ့နော်မဆူအိမ်စက်ရုံဒါပေမဲ့သူရင်စက်ရုံပါမယ်ပြီးရင်စင်နကောင် CCMC ဆိုတော့3ရုံပြီးရင်ဒီဘက်က TKG ဆိုတော့4ရုံပေါ့အဲ TKG ရဲ့ပြီးတော့ Atrium PS ဆိုတော့5ရုံပေါ့နော်စက်ရုံကတော့ PS စက်ရုံဆိုတော့5ရုံရှိမယ်ပြီးလို့ရှိရင်တော့အပြင်ဒီတန်းရာတွေကတော့ဒီမဆိုးစက်ရုံဆိုလဲမဆိုးတန်းရာဆိုပြီးတော့သူတို့အဲ့ဒီမှာပဲအဲ့တစ်ထည့်ရပဲပြန်ခါလာဖြစ်တဲ့အတွက်တန်းရာလေးပဲပေါ့နော်အဲ့မှာတစ်ခုရှိမယ်ပြီးရောလို့ဒီ TKG ပဲဆိုလို့ရှိရင်တော့ဒီဘက်မှာတင်မဲ့စူပါစတာတန်ရာတို့တနင်္ဂနွေစီတန်ရာတို့ပြီးလို့ရှိရင်မြန်မာတွေခေါ်ပေါ့နော်ဒီကိုလီမာတန်ရာတို့ဆိုတာ4နေရာလောက်ရှိတယ်တန်ရာက4နေရာလောက်ရှိတယ်ပေါ့ဟုတ်အဲ့ဒီကနေပါတော့ကြာတာများတယ
်မြန်မာနိုင်ငံသားကိုဗစ်ကပ်ပိုးကူးစက်ခံထားရတဲ့လူနာတွေကိုတော့ Uni Ocean လို့ခေါ်တဲ့စက်ရုံဟောင်းတစ်ခုရဲ့စက်ရုံဝင်အတွင်းမှာယာယီစက်ရုံလုပ်ပြီးကုသပေးနေတယ်လို့ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့မဲဆောက်မြို့မဲတောင်ရက်ွက်ကိုလည်းပိတ်ဆို့ကန့်သတ်မှုတွေလုပ်ထားဆဲဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 28,000 ကျော်ရှိနေပြီးဇူလိုင်လ3ရက်နေ့မှာတင်ကူးစက်သူလူနာအသစ် 6,200 ကျော်ရှိနေပါတယ်။နေ့စဉ်ထောင်ချီပြီးကူးစက်မှုတွေဖြစ်နေတယ်လို့သိဆုံးသူကတော့ 2,182 ဦးထိရှိလာပါပြီ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ် 24 နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျွန် ကျူရူဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
VOA American Dance ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေပဲအလှည့်ပေးကြပါတယ်။အရင်ဦးဆုံးမြန်မာနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်နိုင်ပါပြီ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်အမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့စစ်သားတယောက်ကအသက်12နှစ်အရွယ်ကလေးတဦးကိုအာဓမ္မပြုကျင့်ခဲ့တယ်လို့ကလေးရဲ့အတော်ဖြစ်သူကစွပ်စွဲထားပါတယ်။ဒီလိုဖြစ်စဉ်ဒီမှာဆိုရင်ပြစ်မှုကျူးလွန်သူတွေကိုအပြစ်မပေးနိုင်မင်းနဲ့အများစုကရောကြီးနဲ့သာအပီးတက်လိုက်ကြရပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ
်။ဒေါ်ကြပန်းတယောက်မကြသေးမီကမှကြားလိုက်ရတယ်။သူမဖြစ်သူရဲ့ပြဿနာနဲ့ပတ်သက်ပြီးရင်ထဲမှာဘလောက်ဆူစွာနဲ့ပဲအခေါ်လွှတ်လိုက်တဲ့ဘုန်းကြီးကျောင်းရှိရာကိုခတ်တုတ်တုတ်ရှောင်နေပါတယ်။သူ့ရဲ့ရင်ထဲကအပူတွေဟာမျက်နှာမှာလာဟက်နေရလို့တောင်ထင်ရတာပါ။သူ့ဘုန်းကြီးကျောင်းရောက်ချိန်မှာတော့เจ้ามาရှိရဲ့တီလာရှင်ဆရာကြီးကလက်ထဲကိုစာတစောင်ထည့်ပေးပါတယ်။စာမှာရေးထားတာကသားလေးမွေးပင်တော့တဲ့။အဲ့ဒီစာကဘုန်းကြီးเจ้ามาတီလာရှင်ဝတ်နေတဲ့တူမဖြစ်သူကိုเจ้ามาတက်ဆွဲထားတဲ့စစ်ချက်ကအသက်30ကျော်တက်သားတယောက်ကပေးရဲ့စာပါ။သူ့တူမကတော့အသက်12နှစ်ကျော်ရုံသာရှိပါသေးတယ်။ဒီ2021ခုနှစ်မတ်လကမှအဲ့ဒီเจ้ามาတူမဖြစ်သူကိုတီလာရှင်ပေးဝတ်ခဲ့တာပါ။ကျော်ကြပန်းကတူမဖြစ်သူကိုမေးကြည့်ချိန်မှာတော့အထီတက်သားနဲ့ရီစားဖြစ်နေပြီရက်အတိအကျမမှတ်မိတဲ့တရက်မှာတူမကိုအာရမပြုချင်းခဲ့တယ်လို့ဆိုပါတယ်အထီလိုပြုချင်းခံရပြီးနောက်ပိုင်းမှာတူမဖြစ်သူဟာစိုးရိမ်ထိတ်လန့်နေခဲ့ပြီးဘသူကိုမှမပြောပြခဲ့ပါဘူးကျောင်းကတီလာရှင်ဆရာကြီးတွေရီစားစာကိုတွေ့ပြီးခေါ်ပြောမှသိရတာလို့ကျော်ကြပန်းကပြောပါတယ်ခံ
ရခံစားရပြီးတော့ဒီလိုအချိန်မကောင်းတဲ့ဟိုဒီကြရေးမှာပေါ့လေအမတို့အမိုးသမီးအတွက်ဟိုဟာလုံးဝလုံခြုံမှုမရှိရောလေဒဲဒဲသွားသွားပေါ့နော်ဒီလိုတော်လိုင်းနဲ့ချင်းမှာအမိုးသမီးရာပေါ်မှာပဲတော်တော်လုံခြုံမှုမရှိရောဒါတော့အမှန်လေ
ဒေါ်ကြဘန်းတို့ရွာကစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုက်ပွဲမကြာခဏဖြစ်တတ်တဲ့ဒေသမှာတည်ရှိနေရပါကျူမဖြစ်သူအာရမပြုချင်းခံရတဲ့ဘုန်းကြီးเจ้าမှာလဲစစ်တပ်ကတက်ဆွဲထားတာဆယ်နှစ်မကတော့ဘူးလို့ဒေသခံတွေကပြောပါတယ်စစ်တပ်တက်ဆွဲတာကိုတရွာလုံးကမလိုလားပါပဲဖယ်ခိုင်းဖို့ကိုလည်းမတက်တာကြတာပါ2019ခုနှစ်ကကုလသမဂ္ဂကဆီလွတ်ခဲ့တဲ့လွတ်လပ်သောအချက်လက်ရှာဖွေရေးမစ်ရှင် IIFFMM ကကောက်နှုတ်ချက်အရမြန်မာစစ်တပ်ကလူနည်းစုလူမျိုးစုတွေဖြစ်တဲ့အမျိုးသမီးမိန်းကလေးငယ်တွေအမျိုးသားတွေနဲ့လိန်စိတ်ခံယူမှုကွဲပြားသူတွေအပေါ်မရင်းကျင်တာအုပ်စုဖွဲ့မရင်းကျင်တာလိန်ကျုံစနစ်ကျင့်သုံးတာနဲ့အခြားလိန်ပိုင်းဆိုင်ရာနှိမ်ပန်းနှိပ်စက်တာတွေကိုစနစ်တကျကျယ်ပြန့်စွာကျူးလွန်ခဲ့တာတွေ့ရတယ်လို့ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်ကသတင်းသမားတဦးကတော့သူတို့ဒေသမှာလက်နက်ကိုင်အဖွဲ့တွေရဲ့အာဏာပြုခြင်းခံရတာတွေတစ်နှစ်ကိုသုံးမှုချက်မနည်းကြားရပြီးစစ်တပ်ကကျူးလွန်တာကတော့အများဆုံးပဲလို့ပြောပါတယ
်။လက်နက်ကိုင်နဲ့ဆက်ဆက်လာတဲ့ဒီလိုကိစ္စမျိုးဆိုရင်ချင်းချောက်ခံရတယ်ဒီလိုက်တဲ့ဟိုတရင်းမားတွေချင်းချောက်ခံရတယ်ဒီစာစုတွေကိုရန်ဖက်ကစကားကိုလောကမပြောရဲအခြေအနေဖြစ်တယ်ပေါ့ဒါလည်းလက်နက်ကံတို့တစ်ဖက်လည်းနေနေဒါချင်းချောက်ခါလည်းဒီလိုပြပြထားလည်းကိုယ်လည်းမပြောတော့ဆိုတော့သူဆိုင်ရာတိုင်းမှာလိုက်ဥမာကျွန်တော်တောင်းဆိုတော့အချင်းဆိုတဲ့ချင်းနောက်လူစုဆိုတဲ့လူစုတို့ရဲ့ဒီဂျင်းမျိုးဖွဲ့ရေးရသတိဂျင်းမျိုးဖွဲ့ရောဒါဟိုတကယ်ဖြစ်မလို့ပါနဲ့တော့သူတို့ခါကြပါတယ်ဆရာမျိုးတွေနဲ့ကျွန်တော်တို့သတင်းတွေကပြန်ဖြုတ်ချခံတဲ့ချင်းမျိုးလည်းအများကြီးရှိခဲ့တယ်အကြီးကြီးပါနော်တချို့ကလည်းဒီတောက်စုတွေစုမျိုးတွေကလည်းတရင်မှားပါဆိုရဲကျွန်တော်တို့ပြန်ပြီးတော့လို့သတင်းဖြုတ်ချဖို့ပြောတာမျိုးရှိတယ်အဲ့လိုမျိုးလည်းအများကြီးကြုံခဲ့ရတာပေါ့
အတိလိုဒေတာတွေမှာအရမပြုခြင်းမှုတွေဖြစ်လာပြီးဆိုရင်တရားဥပဒေအတိုင်းညှတာမှုရဖို့ထက်ရော်ကြီးအနေနဲ့သာပြီးဆုံးကြတာများပါတယ်အရမပြုခြင်းခံရမှုတွေဖြစ်ပြီးဆိုရင်တချို့ကသိခတရားအတွက်လူသီးမခံချင်ကြသလိုတချို့ကလည်းတရားဥပဒေစိုးမိုးရေးကိုမယုံကြည်ကြပါဘူးတချို့သောအမှုတွေမှာတရားလမ်းကြောင်းအရညှတာမှုကိုလိုချင်တဲ့အကျွတ်အမှုရင်ဆိုင်တာတွေရှိပေမဲ့တရားခံကိုအချိန်ကာလကြာရှည်စွာမရှာဖွေနိုင်တဲ့အကျွတ်အမှုကိုရုပ်သိမ်းပြီးလက်လျှော့လိုက်ကြတာတွေလည်းရှိတယ်လို့သိရပါတယ်ဒေါ်ကြပန်းကတော့ပြစ်မှုကျူးလွန်တယ်လို့ဆက်ဆဲခံရသူဟာမှားယွင်းကြောင်းဝန်ခံပြီးရဲရွာလူကြီးတွေကိုသာလိုက်လံကြောင်းမှန်ပေးဖို့နဲ့ရော်ကြီးပေးဖို့ကိုသာမျှော်လင့်ချပါတယ်
အဆာအမကထောင်နဲ့ချဖို့အဲ့အသားကိုထောင်နဲ့ချဖို့အမကစိတ်ကြီးထားတယ်ပေါ့နော်စိတ်သားဆိုတော့ထောင်နဲ့ဒီလိုနှစ်20လေးရှိတယ်ဒီလိုကျူးလူနေဟိုရဲတာပြောပြပေါ့နော်အမကနောက်ဆုံးကျတော့အဲ့ဒီဒီလိုလည်းမထူဘူးလို့အမဒီလိုပဲလုပ်လို့ဆိုထောင်ကအမရဲ့အရှိမှရှိရလေမဟုတ်ဘူးနော်တို့လေချရင်ချမှာလေနော်မချရင်အမတို့မှမမီညာဒါပြောလို့မှမရတလေးကနှစ်နာလေးနှစ်နာတော့ရွာရဲ့ရွာထက်လေးဟိုမကောင်းတော့ဘောနော်ဟိုတန်တနာပေါင်းနေဖြစ်တယ်တန်ရအတွက်လေးနာအောင်ပေါ့လေအမကစဉ်းစားတာဒီဓာငွေပဲအမရိုက်ပါဘောနော်နိုင်ကြီးပေါ့လေနော်လူတယောက်ရဲ့ဟိုတိတ်ခါဆိုဒီလိုဖြစ်တာတိတ်ခါလည်းဆဲလို့မရတဲ့အတွက်အမကစဉ်းစားထားတာအင
်းရှာစက်တကြီးဥပဒေပုံမှန်306အရာအသက်12နှစ်အချက်ကိုအရမမှုကျူးလွန်ပါကကျူးလွန်သူကိုပြစ်ဒဏ်20အများဆုံးချမှတ်ခံရနိုင်ပါတယ်အသက်12နှစ်အောက်ကိုတငယ်အဖြစ်သတ်မှတ်ပြီးအရမမှုကျူးလွန်မှာကထောင်ဒဏ်တသက်အထိအများဆုံးချမှတ်ခံရနိုင်ပါတယ်။ဒေါ်ကြပန်းကတော့"သူမတူမအသမပြုချင်းခံရမှုနဲ့ပတ်သက်ပြီးသူမတို့ဘက်ကလည်းရဲရွာကလူကြီးတွေနဲ့ရိုးရအကြီးအကဲတွေကိုလိုက်လံကြောင်းမှန်ရမယ်"လို့ဆိုပါတယ်။သူတို့ရိုးရအရာကျူးလွန်သူရောကျူးလွန်ခံရသူပါလိုက်လံကြောင်းမှန်ကြောရတာပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာမြို့ပေါ်နေရာတွေအထိအမျိုးသမီးတွေအပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်တဲ့လုပ်ရက်တွေကိုတွေ့လာရပါတယ်။ရှမ်းပြည်နယ်မန်တုံဘက်မှာလည်းမိသားစုစားဖို့မှုရှာချွတ်ခဲ့တဲ့အမျိုးသမီးနှစ်ဦးကိုစစ်ကောင်စီတပ်သားတွေကအာရမပြုကျင့်ခဲ့တယ်လို့ဒေသခံမီဒီယာတချို့ကဖော်ပြခဲ့ကြပါတယ်။ရှမ်းပြည်နယ်ကအမျိုးသမီးတချို့ဟာလည်းစစ်ကောင်စီတပ်သားတွေရဲ့လိမ်မိုင်းဆိုင်ရာကျူးလွန်ခံရတာရှိတယ်လို့ဒေသခံတဦးကပြောပါတယ်
။တံပြောက်ဝန်ကြားကိစ္စတော့ရှိတယ်အဲ့တမတီးတာမျိုးပဲနဲ့နောက်အမျိုးသမီးတယောက်ရှိတယ်ပေါ့နော်အဲ့ဒီလိုပေါ့နော်အဲ့လို rape case ပုံစံထွက်ခဲ့တယ်အဖမ်းခံရခဲ့မှာပါတယ်သွားတယ်နားတယ်စကားပြောတာဒါပေမဲ့လေအရင်ကလိုတော့မဟုတ်တော့သူက trauma ကြီးကြီးတကယ်ရသွားတယ်ဆိုတော့ခံစားလို့ရတယ
်အဲ့ဒီလိုဆွဆဲပြောဆိုမှုတွေအကျွမ်းအတိမပြုတ်နိုင်ရတယ်လို့ကျူးလွန်သူတဦးတယောက်မှလည်းအဖြစ်ထန်ပေးခြင်းမခံရသေးပါဘူးတမတော်ရဲ့ပြောရေးဆိုခွင့်ရှိသူနဲ့သတင်းမှန်ပြန်ကြားရေးအဖွဲ့ကိုအခုလိုစစ်တပ်နဲ့ပတ်သက်တဲ့အမှုတွေနဲ့ပတ်သက်ပြီးမေးမြန်းမှုစ조사ရမှာဖမ်းဆီးခံရနိုင်တဲ့အခြေအနေတွေကြောင့်မေးမြန်းခြင်းမပြုထားပါဘူး။တရားမျှတမှုလိုချင်တဲ့သူတွေအကျွတ်ကိုလည်းကူညီပေးမဲ့အမျိုးသမီးအဖွဲ့အစည်းတွေဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာလုံခြုံရေးအခြေအနေတွေကြောင့်အကူအညီပေးဖို့ခက်ခဲလာပါတယ်။အမျိုးသမီးအခွင့်အရေးဆောင်ရွက်ပေးနေတဲ့အဖွဲ့တစ်ခုကအမည်မဖော်လိုသူတဦးကတော့ဒုက္ခသည်နဲ့စကားပြောပြခဲ့ပါတယ်။အရင်ကတည်းကစစ်တပ်နဲ့ပတ်သက်တဲ့လိမ်မိုင်းဆိုင်ရာကျူးလွန်ခံရတာတွေမရေမှုတွေကိုသတိထားကူညီရပြီးတရားမျှတမှုရသွားတဲ့အမှုကမရှိသလောက်နေတယ်လို့သူကပြောပါတယ
်ခံရတဲ့သူကတော့ခံသွားခံရတယ်ဒါပေမဲ့အဲ့ဒီခံရတဲ့သူအနေနဲ့တရားမျှတမှုရရှိဖို့အတွက်ကိုဘယ်ကိုဥတည်ပြီးမှအပေါင်းဆိုရမှာလဲဘယ်ကိုဥတည်ပြီးတော့ပိုင်တန်းရမှာလဲဆိုတဲ့ပုံစံမျိုးကဥတည်ရမဲ့ပုံစံမျိုးဒီကာလမှာအဲ့လိုမျိုးဖြစ်သွားတာပေါ့နော်ဟိုစစ်တပ်ကဥတီရအောင်ထူလွန်လာတဲ့အစိုးရဆိုရင်လည်းဘယ်အစိုးရဆိုတဲ့ပုံစံမျိုးအဲ့လိုမျိုးခက်ခဲတွေကစာအခုချိန်နေမှာဆိုအဲ့လိုမျိုးတွေဖြစ်တဲ့ဟာတွေရောကြုံနေရတဲ့ဟာတွေတော့အများကြီးရှိ
စစ်အာဏာသိမ်းစဉ်အကျွမ်းမှာပဲစစ်တပ်ကအာရမပြုခြင်းမှုတွေတာမကတိုင်းနယ်ပြည်နယ်တချို့မှာလည်းအာရမပြုခြင်းခံရတဲ့အမှုတွေထွက်ပေါ်လာနေပါတယ်တရားဥပဒေစိုးမိုးမှုမရှိတဲ့ဒီလိုအချိန်မှာတရားမျှတမှုရရှိအောင်လုပ်နိုင်ဖို့ကစိန်ခေါ်မှုတစ်ခုဖြစ်ပါတယ်ဒါအပြင်အကျူးလွန်ခံရသူတွေအကျွတ်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကုစားမှုတွေကိုလည်းထိရောက်စွာလုပ်ဖို့အလန်းဝေးပါတယ်။ဒေါ်ကြပန်းတူမာရဲ့နင်းနံမှုအကျွတ်ကိုတော့ကျောင်းထိုင်ဖုံးကြီးရရွာလူကြီးတွေရဲ့ဂျားဝင်စေးဆက်ပေးမှုနဲ့စစ်တပ်ဘက်ကတာဝန်ရှိသူတွေလာညှိနှိုင်းနေတာ၃ချိန်ရှိပါပြီ။ကျူးလွန်ခံရတဲ့အမျိုးသမီးငယ်ကဖြစ်စဉ်တွေကိုအသေးစိတ်ရေးသားပြပေမဲ့ကျူးလွန်တယ်လို့ဆွဆွဲခံရသူတပ်သားကတော့၎င်းအနေနဲ့လက်ကင်တာနဲ့ပါးနန်းတာလောက်ပဲလုပ်တယ်လို့ဝန်ခံထားပါတယ်။ တရားရင်ဆိုင်ဖို့အတွက်သူတို့နေထိုင်ရာဒေသအခြေအနေအရစိတ်ပူစရာတွေလည်းရှိနေသေးတဲ့ဒေါ်ကြပန်းကတော့ဆွေးနွေးညှိနှိုင်းတာတွေကိုမြ мян ပြီးစေချင်နေပါတယ
်။နိုင်ငံရေးရလည်းမကောင်းဘူးလေနော်။ဆိုဒီဥပဒေကျတော့တို့ကစခုံဟိုအတိုင်းပဲတွားမယ်ဆိုလို့ရှိရင်အမတို့တွေ့လေလုံချုံမှုမရှိဘူး။ပြီးတော့အမတို့သူတို့နဲ့တွားတွေ့လိုက်တဲ့အချိန်ကတိုက်ပွဲပဲချင်းဖြစ်လာမလဲ။အမတို့ဘယ်သူကအကာအကွယ်လုပ်ပေးမလဲဘယ်သူကလုံခြုံရေးလုပ်ပေးမလဲဒါလေးမရှိဘူးဒီတော့ဒီခေတ်ကဟာတိုက်ပွဲဖြစ်တာလေဒီဒေသက
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်တန်းလွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလိုVOA ကထုတ်လင်းတဲ့ Radio Season မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီ Season ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန် Season ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုးအတန် Season ကိုနှာစင်ခဲ့ရတာပါခင်ဗျာ။VOA မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ဆက်သွယ်မေးမြန်းခန်းအစီအစဉ်အလှည့်ရောက်လာပါပြီ။မြန်မာစစ်ကောင်စီကိုနှီးပညာအကူအညီပေးနေတဲ့ကုမ္ပဏီတွေအကြောင်းရေးသားဖော်ထုတ်ရတာဟာလူတွေကိုဖိနှိပ်အုပ်ချုပ်ဖို့နှီးပညာကုမ္ပဏီတွေကိုဘယ်လိုအသုံးပြုနေတယ်လဲဆိုတာလူအများသိရှိစေဖို့ရည်ရွယ်တယ်လို့အလွတ်တန်းသတင်းတောက်ဖြစ်တဲ့ကိုမရတ်ကျော်သူကပြောပါတယ်။စပိန်နိုင်ငံမှာရောက်နေတဲ့ကူမရကျော်သူကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။မင်္ဂလာပါကူမရကျော်သူ
။ဟုတ်ကဲ့မင်္ဂလာပါမ
။အခုဒီကူမရကျော်သူကဒီမြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီကဒီသတင်းသမားတွေကိုပြစ်မှတ်ထားပြီးတော့အပြင်းထန်သူတို့နှိမ်နှင်းတဲ့နေရာနှိမ်နှင်းတဲ့အတွက်ကြောင့်ဒီကိုမရက်ကျော်သူတို့လိုသတင်းသမားတွေကဘေးလွတ်ရာကိုတိမ်းရှောင်ကြရတယ်အခုဆိုရင်ကိုမရက်ကျော်သူလည်းပြည်ပကိုရောက်ရှိလာပြီပေါ့လေဆိုတော့အခုကိုမရက်ကျော်သူဒီနောက်ဆုံးအခုပြည်ပကိုရောက်လာတဲ့အချိန်နေနဲ့ဆက်ပြီးတော့သတင်းလုပ်ငန်းတွေဆက်ပြီးတော့လုပ်နေတဲ့အချိန်မျိုးအရင်ဆုံးပြောပြပါဦးရှင
်ဟုတ်ကဲ့ပါမပထမဆုံးကတော့ဟိုကျွန်တော်ကတော့လွတ်လာပြီလို့ပြောလို့ရမှာနော်တက်ဖြတ်မှုတွေကနေပြီးတော့လွတ်လာပြီဖန်ဆီးမှုတွေကလွတ်လာပြီလို့ပြောလို့ရတယ်အဲဒါပေမဲ့ကျွန်တော်လိုပဲဒီအသက်အန္တရာယ်နဲ့ကြုံတွေ့နေရတဲ့သတင်းထုတ်တွေအဲနောက်မှအများကြီးရှိသေးတယ်အဲသူတို့ကအသက်ရှင်ဖို့လိုတယ်အဖမ်းဆီးမခံရဖို့လိုတယ်ဒါမှတော်ရင်သူတို့လုံချင်တဲ့အလုပ်ကိုဆက်လုပ်လို့ရမှာပေါ့နော်ဆိုတော့ကျွန်တော်ထွက်လာတဲ့အကြောင်းရင်းနေတဲ့ကအဓိကအကြောင်းကိုပြောပါဆိုတော့ကျွန်တော်အလုပ်ကိုကျွန်တော်လွတ်လွတ်လပ်လပ်အဖမ်းဆီးမခံရဘဲနဲ့နောက်ကနေထိန်းချုပ်မှုတစ်ခုစိုးရိမ်မှုတစ်ခုရှိမနေရဘဲနဲ့လုံချင်တာပေါ့အော်ဒါကြောင့်မို့လို့ကျွန်တော်ဒီကိုထွက်လာတာပေါ့နော်ဆိုတော့စပိန်ကိုရောက်ပြီးသွားတဲ့အချိန်ကျတော့ ICRC ဟိုတောင်းရတာပေါ့နော်သူဒီမှာသူရဲ့ process အရ ICRC ကိုသွားပြီးတော့ကျွန်တော်ခွင့်တောင်းရတယ်ဆိုတော့သူတို့ကနေပြီးတော့မှအစိုးရစီကိုတောင်းအဲဆိုတော့အစိုးရစီမှာကျွန်တော်နေထိုင်ခွင့်တခုခုရအဲ့ဒီကနေမှတစ်ဆင့်6လ18လစသဖြင့်အဲလတွေကြာပြီးကမှကျွန်တော်ဒီမှာအလုပ်လုပ်ပိုင်ခွင့်တို့စသဖြင့်ပတ်စံလက်ခံခွင့်တို့အများကြီးဖြစ်သွားမှာပေါ့နော်ဒါကတော့တော်တော်ရှုပ်ထွေးပါတယ်အဲဆိုတော့ဟိုဒီအကြောင်းလေးနည်းနည်းပြောချင်ရတဲ့အကြောင်းကကျတော့နောက်ထပ်အဲ့လိုမျိုးကျွန်တော်တို့လည်းသတင်းထောက်တွေအဲလိုမျိုးလွတ်မြောက်ရအောင်သွားကျင်တဲ့သတင်းထောက်တွေနေနဲ့တချို့ဟာတွေဟိုကြိုတင်ပြင်ဆင်ထားလို့ရအောင်ဆိုတဲ့ကိစ္စမျိုးတွေဘာလို့လဲဆိုတော့ဒီမှာအခြားနိုင်ငံဖြစ်တယ်အဲနောက်ပြီးတော့ဟိုတယောက်ထည့်ရင်ဆိုင်ရမယ်အကုန်လုံးကိုအသက်ကပြန်ဆောက်မှာပေါ့နော်ဆိုတော့ကျွန်တော်ကအခုတောက်လျှောက်နေတိုင်းပေါ့နော်မြန်မာနိုင်ငံနဲ့အချိန်ကွာနေပြီမဲ့လေကျွန်တော်ဒီမှာဆိုရင်တိတ်တောင်မအိပ်ရဘူးပေါ့နော်ကျွန်တော်ဘာလို့လဲဆိုတော့တောက်လျှောက်လူနေစကားတွေပြောတယ် PDF ကလူနေလည်းစကားတွေပြောတယ် NUG တဲ့လူနေစကားတွေတောက်လျှောက်ပြောတယ်ဆိုတော့အဲကျွန်တော်အဲ့ဒီဟာတွေကမှโอเคซาเฟดတူတွေကဘာတိတင်တယ်လဲဘာซาเฟดတူတွေကဘာซาเฟดတူတွေဘာတိရင်ပိုကောင်းမလဲဆိုတာမျိုးကျွန်တော်အများကြီးရွေးပြီးတော့ရေးရတာပေါ့နော်အဲဆိုတော့ကျွန်တော်တော့ရှောက်အလားဆက်ရေးသွားမယ်ဆက်လုပ်သွားမယ်အဲနောက်တစ်ခုကကျတော့ကျွန်တော်ကတော်တော်များများကကျွန်တော်စီကိုသတင်းချက်လက်တွေအများစုပို့ပေးကြတာဆိုတော့ကျွန်တော်စီမှာတချို့ကိစ္စတွေရှိတယ်အဲပြောလို့ရတယ်အဲအဲ့ဒါကြောင့်လို့ကျွန်တော်ကဒီမှာဆိုရင်တော့ပို့ပြီးတော့အလုပ်ပို့လို့ရမှာပေါ့နော်အဲအဲ့ဒါကြောင့်လို့ကျွန်တော်ဆက်ပြီးတော့ကျွန်တော်စာရေးရေးသွားမယ်အဲနောက်တစ်ခုကကျတော့ဒီလို investigative story တွေဆက်ပြီးတော့ရေးသွားဖို့ရှိပါတယ်မှာ
ဟုတ်ကဲ့အဲ့တော့ဆိုးဆိုးကပြောထားတဲ့ဒီကိုမရက်ကျော်သူအနေနဲ့ကအခုဆိုရင်ဒီစစ်ကောင်စီအထူးသဖြင့်စစ်ကောင်ဆောင်တွေကိုဟိုပံ့ပိုးပေးနေတဲ့ကုမ္ပဏီတွေနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းဖော်ထုတ်ရေးသားနေတာပေါ့နော်ဆိုတော့အဲ့ဒီဘက်မှာအခုကျမတို့တွေ့ရတာကိုမရက်ကျော်သူရေးထားတဲ့ဒီစစ်ကောင်စီကိုနှီးပညာနဲ့အကူအညီပေးနေတယ်ဆိုတော့ကုမ္ပဏီတွေအကြောင်းပေါ့နော်ဆိုတော့အဲ့ဒီလိုဒ ီဒါနဲ့ပတ်သက်ပြီးဒီကုမ္ပဏီနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းဖော်ထုတ်ရေးသားတဲ့နေရာမှာသတင်းချက်လက်မှန်ကန်မှုပေါ့နော်ဒီကုမ္ပဏီနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုသတင်းချက်လက်တွေကိုရယူလဲရှင
်ဟုတ်ပထမဆုံးကတော့ကျွန်တော်ကတော့ဟိုဟိုကျွန်တော်မှတ်မိတယ်လို့အစားဆုံးပြန်ပြောရရင်တော့Puma Energy ကိစ္စအစလို့ပြောမယ်ဆိုတော့ Puma Energy စင်ကာပူအခြေစိုက် Puma Energy ကုမ္ပဏီကနေပြီးတော့ဒီမြန်မာနိုင်ငံထဲမှာရှိတဲ့သူတို့ယုံဟိုယုံရဲ့အဆောက်အုံပစ္စည်းတွေကိုအသုံးပြုပြီးတော့စက်တက်ကနေပြီးတော့ဒီလေယင်စီဖြည့်ပြီးတော့သူတို့တိုင်းဒါဒေတာမှာရှိတဲ့တိုင်းဒါလက်နက်ကင်အဖွဲ့တွေကိုတိုက်ခိုက်နေတာပေါ့နော်ဆိုတော့အဲဒီအကြောင်းကိုကျွန်တော်ရေးတော့အဲ့ဒီနောက်ပိုင်းမှာကိုလူတွေကဒီလိုကုမ္ပဏီတွေစက်ကောင်စီကိုကူညီနေတယ်ဘယ်သူတွေကတော့ကူညီနေတယ်စသဖြင့်ပေါ့နော်ဆိုတော့ကျွန်တော်ကလူတွေရဲ့ဟိုပထမဆုံးကကိစ္စစပြီးတော့နောက်ပိုင်းမှာလူတွေအများစုကျွန်တော်ကိုအဲ့လိုကုမ္ပဏီနဲ့ပတ်သက်တဲ့အချက်လက်တွေအများဆုံးကိုပေးလာကြတာပေါ့ဗျာ
အခုလို့ပေါ့နော်ဟိုစစ်ကောင်းဆောင်နေကိုပံ့ပိုးပေးနေတဲ့အဲ့ဒီကုမ္ပဏီနဲ့ပတ်သက်ပြီးတော့ရေးရတဲ့အကြောင်းရင်းကိုအခုလို့ပြောပြတဲ့နေရာမှာလေဟိုဒီကုမ္ပဏီကဟိုစစ်ကောင်းဆောင်နေအတွက်ပေါ့နော်ဘာကြောင့်သူတို့တွေကပံ့ပိုးပေးနေလဲဘလို့အချိုးမြတ်တွေရနေလဲဆိုတဲ့အပိုင်းကြတော့ဘလို့ရှိလဲရှင်
โอเคปฐมဆုံးก็တော့ဗျဒီကုမ္ပဏီတွေကအခုမှဝုန်းဆိုပေါ်လာတာမျိုးကုမ္ပဏီတွေတော့မဟုတ်ပါဘူး။ဥပမာနောင်ယိုးကုမ္ပဏီမျိုးကျွန်တော်ရေးတဲ့ကုမ္ပဏီကနှစ်ခုတစ်ခုကတော့နောင်ယိုးကုမ္ပဏီလို့ခေါ်တယ်။နောက်တစ်ခုကကျတော့ Fisker မြန်မာလို့ခေါ်တယ်ပေါ့နော်။ဒါပေမဲ့2015နောက်ပိုင်းမှာတော့သူတို့ကမြန်မာဆိုတဲ့စကလုံးကိုဖြုတ်ပြီးတော့ Fisker Security and Communication Company ဆိုပြီးပြောင်းလိုက်တယ်။ဒါပေမဲ့အဲ့နောက်ပိုင်းမှာလည်းထပ်ပြီးတော့သူကကုမ္ပဏီနှစ်ခုထပ်ခွဲလိုက်တယ်။အဲ့ဒါက Rye Pan မြန်မာ Company Limited နဲ့ရတနာဘုံပန်မြန်မာကုမ္ပဏီလီမိတက်ဆိုပြီးထပ်ခွဲလိုက်တယ်ဆိုတော့2014ပတ်ဝန်းကျင်လောက်မှာ Fisker မြန်မာနဲ့ပတ်သက်ပြီးတော့ပြောရရင်2014ပတ်ဝန်းကျင်လောက်မှာသူတို့ကအစိုးရအနေနဲ့ဦးသိန်းစိန်ဆိုတာလက်ထက်ပေါ့အဲ့ဒီချိန်လောက်မှာသူတို့ကုမ္ပဏီက blacklist ဝင်ဘူးတယ်ဒါပေမဲ့ကျွန်တော်အဲ့ဒီချက်လက်ကိုပြန်ရှာတော့မတွေ့ဘူးဒါပေမဲ့သူတို့နေဆက်တဲ့သူတွေစီကပြန်ကြားရတာကျတော့ blacklist ဝင်ဘူးတယ်အဲ့ဒီနောက်ပိုင်းမှာသူတို့ကဒီနာမည်အသစ်တွေနဲ့ပြန်ပြီးတော့ register ပြန်လုပ်တယ်ပြီးတော့တင်တာတွေဝင်ပြိုင်တယ်ပေါ့နော်ဆိုတော့နှစ်ပိုင်းတော့ခွဲပြောပေါ့ဒီပိုင်းကတော့နောင်ယိုးကုမ္ပဏီအကြောင်းနဲ့အဲဒီပိုင်းကတော့ Fisker မြန်မာအကြောင်းပေါ့နောင်ယိုးကုမ္ပဏီကဒီကုမ္ပဏီနှစ်ခုလုံးနဲ့ပတ်သက်ပြီးဘာကြောင့်အရေးကြီးနေတယ်လဲဘာကြောင့်ကျွန်တော်ရေးရတယ်လဲဆိုတော့အကြောင်းပြချက်ကိုပြောရင်တော့သူတို့ကလက်ရှိလူတွေကိုဖမ်းဆီးနေတဲ့ဒီ CCTV နဲ့မှတ်တမ်းယူပြီးဖမ်းဆီးနေတဲ့ကိစ္စတွေနောက်တစ်ခုကကျတော့ဒီကိစ္စကအခုလောလောဆယ်ပြောလို့အခုလောလောဆယ်စိုးရိမ်လို့ပြီးသွားမယ့်ကိစ္စမျိုးတော့မဟုတ်ဘူးအခုလိုလိုအကောင့်ထဲပြောက်လို့ရမယ်ကိစ္စမျိုးတော့လည်းမဟုတ်ဘူး။ဒါမှမထောင်ထဲမှာဖန်စီခံရတဲ့သူတွေတော့ကျွန်တော်တို့ကပြောက်လို့ရပါတော့ဒီပစ္စည်းတွေကိုဒီ CCTV တွေကိုတုံးပြီးတော့တို့ကဒီလူမျိုးဖမ်းထားပြီဆိုတာမျိုးပြောလို့ရတယ်။မကားတွေကိုတို့ခြေရခံပြီးတော့ဘယ်ကားကတော့ဘယ်မျိုးနေရာထွက်သွားတယ်ဘယ်မျိုးနေရာဝင်တယ်ဆိုရင်တို့ရှာရလွယ်ဆိုတာမျိုးပြောလို့ရတယ်။ဒါပေမဲ့နောက်ပိုင်းမှာကျတော့ရေရှည်အတွက်ပေါ့တကယ်လို့သာဒီအာနာရှင်ကသဆိုးရှည်သွားခဲ့လို့ရှိရင်အဲဒီပစ္စည်းတွေအကုန်လုံးကတို့တက်ဆင်ထားတဲ့ပစ္စည်းတွေအကုန်လုံးကဒီပြည်သူလူထုရဲ့အဲလွတ်လပ်ခွင့်ကိုချင်းချောက်လာမယ်ဆိုတော့လုံးဝဂျိမ့်တယ်ပဲဒါကျွန်တော်ပြောလို့ရတယ်ပေါ့နော်အဲနောက်တစ်ခုကကျတော့ဒီပစ္စည်းတချို့ကပြောကြတယ်โอเคပေါ့အရင်တုန်းကလေးကပဲဒီပစ္စည်းတွေကလုံနေကြပြီ CCTV တွေကိုတက်ဆင်နေကြပြီအခုမှဘာလို့ဒီဟာပြဿနာဖြစ်ရတာလဲဆိုပြီးတချို့ကကျမေးခွန်းထုတ်ကြတယ်ဆိုတော့ကျွန်တော်မြင်တာကတော့ဒီနီးပညာအဆင့်မြင့်နီးပညာပစ္စည်းဆိုတာဒီမိုကရေစီအစိုးရလက်ထက် Democratic ဒီဒီမိုကရေစီကိုတန်ဖိုးထားတဲ့အစိုးရတွေလက်ထက်မှာဆိုရင်တော့ဒီဟာပြဿနာမရှိဘူးဒါကလူတို့ရဲ့လုံခြုံရေးကိုစောင့်ရှောက်ပေးမယ်နောက်ပြီးတော့ဒီရာဇဝတ်မှုတွေကိုကာကွယ်ပေးမယ်ဆိုတာမျိုးဖြစ်လာမယ်ဒါပေမဲ့ဒီအဆင့်မြင့်ဤပညာပစ္စည်းတွေကအာဏာရှင်လက်ထဲကိုဒီစစ်ကောင်စီလက်ထဲကိုစစ်တပ်လက်ထဲကိုမတမာသူတွေလက်ထဲကိုရောက်သွားပြီဆိုရင်တော့ဒီဟာတို့အတွက်လူသက်သက်တွေဖြစ်လာမယ်ဒါကတော့ကျင်းတယ်ပဲဆိုတော့အခုမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာအဲ့ဒါပေါ့နော်နောက်တစ်ချိန်မှာကျွန်တော်တို့ကဒီမင်းအွန်လိုင်းကစစ်ကောင်စီတပ်ဆိုးရှည်လာခဲ့မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူတွေနေထိုင်ရတဲ့နေစဉ်လူမှုဘဝတွေကသူတို့ရဲ့လွတ်လပ်ခွင့်ကကြောက်ဆုံးကုန်မှာဆိုတော့ကျွန်တော်ဟိုတချို့သတင်းတော်တွေကမေးကြတာပေါ့နော်ဟိုနောက်တစ်ချိန်မှာဒီဟာတွေအခြေခံပြီးနောက်တစ်ချိန်မှာဘာဖြစ်လာနိုင်တယ်လဲဆိုရင်ဥပမာတရုတ်လိုဖြစ်လာနိုင်မှာရှင်းချမ်းဒေသလိုမျိုးဖြစ်လာနိုင်မလားနောက်တစ်ခုကကျတော့ဥပမာမြောက်ကိုရီးယားလိုဖြစ်လာနိုင်တယ်လို့ပြောရင်အာနာရှင်သဆိုးရှင်တွေတရွေးကတော့ဒီဟာတွေကသူတို့အထောက်အကူပြုနေပြီးတော့လူတွေရဲ့လွတ်လပ်ခွင့်တွေကဆက်ပြီးတော့ဆုံးရှုံးနေဦးမှာပဲလို့ပြောရင်ကျွန်တော်ဖြေတာပေါ့နော်ဆိုတော့ဒီကိစ္စရေးနေရတာဒီလိုဟာတွေကိုလူတွေကယူပြုလာစေခြင်းနဲ့ပေါ့နော်အခုချင်းချင်းလောလောဆယ်တော့ဒါကိုသွားပြီးတော့အကောင့်တွေပြောက်လို့ရမှာမဟုတ်ဘူးဒါမှရေရှည်မှာတော့ဒါစက်ကောင်စီရဲ့ရေရှည်စီမံကိန်းလို့ကျွန်တော်အတွက်တယ်ကြောင့်ဒီကိစ္စတွေဖော်ထုတ်ရေးသားနေတာပါမှာဟု
တ်ကဲ့အဲ့တော့ဒီစက်ကောင်စီကအထူးသဖြင့်ထိပ်ပိုင်းခေါင်းဆောင်နေနေဒီနည်းပညာကုမ္ပဏီနဲ့ရောဟိုဘလောက်ထိဟိုပတ်သက်ဆက်ဆက်နေလဲရှင
်ဆိုတော့နောင်ယိုးကုမ္ပဏီအကြောင်းကိုပြောရရင်ဆိုတော့သူက2005ခုနှစ်လောက်မှာသူကုမ္ပဏီမှတ်ပုံတင်ခဲ့တယ်ပေါ့နော်စိတ်ဝင်စားစရာက2005နဲ့2010ကြားမှာဆိုရင်ဤပညာကုမ္ပဏီအချို့ကသူတို့နာမည်ကိုကြားတော့မကြားဘူး။နောက် ောက်ဆုံးကုမ္ပဏီဆိုတာမကြားဘူးနောက်တစ်ခုကဒီကုမ္ပဏီပိုင်ရှင်ရဲဝင်ထွက်တင်ဆိုတော့လူရဲ့နာမည်လည်းမကြားဘူးဒါပေမဲ့ဒီလိုကရုပ်တရည်ကြီးကုမ္ပဏီကောက်ထောင်တယ်နောက်ပြီးတော့အစိုးရ project တွေအဲရတယ်နောက်ဒီလွတ်တော်အဆောက်အအုံထဲမှာ CCTV တပ်ဖို့ project တွေရတယ်ဆိုတော့ဟာဒီလိုကရုပ်တရည်ကြီးတွေကနေပေါ်လာတယ်ဆိုတော့မဖြစ်သွားကြဘူးအံ့ဩသွားကြတယ်ဆိုတော့အဲနောက်တစ်ခုကကျတော့2010နောက်ပိုင်းမှာအဲဒါကတော့ဟိုအရန်ဟိုတိတာတင်ရှားတဲ့အချက်ပေါ့နော်2014ခုနှစ်မှာဒီနောင်ရိုးကုမ္ပဏီရဲ့အဲဒီ share holder တယောက်ပေါ့နော်စအွန်လိုင်းသွေးလို့ခေါ်ပါတယ်ဆိုတော့သူကနေပြီးတော့ဒီဥရောပနိုင်ငံတနိုင်ငံမှာနိုင်ငံတနိုင်ငံကိုဒီကာကွယ်ရေးဝန်ကြီးဌာနတွေကကာနယ်နှစ်ယောက်နဲ့သွားခဲ့တဲ့အချိန်မှာဒီ hacking team ဆိုတဲ့ဒီအဲနည်းပညာကုမ္ပဏီတစ်ခုရဲ့ email ကိုရခဲ့တယ်ဆိုတော့အဲ့ဒီ email ကနေပြီးတော့ hacking team ကိုအဲ email ပို့ခဲ့တဲ့ email တစ်ခုရှိတယ်အဲ့ဒါပါအဲ့ email ထဲမှာဗာပြောတယ်ဆိုတော့အဲသူကဒီမြန်မာနိုင်ငံကာကွယ်ရေးဝန်ကြီးဌာနရဲ့ကိုစားသူတို့ကနေပြီးတော့ hacking team ကိုအကူအညီတောင်းလာပါသူတို့ဘာလို့မှလာဆိုတော့ဖုန်းနဲ့ပတ်သက်တဲ့ကိစ္စတွေဒီနည်းပညာနဲ့ပတ်သက်တဲ့ကိစ္စတွေကိုဒီကုမ္ပဏီရဲ့အကူအညီကိုယူပြီးတော့ဒီမြန်မာနိုင်ငံကာကွယ်ရေးဝန်ကြီးဌာနအတွက်အလုပ်လုပ်မယ်ဆိုတဲ့အတိတ်ပဲပါပဲဆိုတော့အဲ့ဒီ email ကဘယ်လိုပေါက်ကြလာလဲဆိုတော့2015ခုနှစ်မှာဒီ data breach ပေါ့လေဒီကုမ္ပဏီတွေနည်းပညာကုမ္ပဏီတွေရဲ့ဒီအချက်အလက်တွေပေါက်ကြမှုဖြစ်ခဲ့ဆိုတော့အဲ့ဒီမှာ WikiLeaks မှာအဲ့ဒီ email တွေပေါ်လာတာပေါ့ဆိုတော့ဒါပေမဲ့စိတ်ဝင်စားကြတာကအဲ့ဒီ email ကိုကြည့်ချင်းအားဖြင့်ကျွန်တော်တို့ကဘာသာတွေ့လဲဆိုတော့ဒီ company နောင်ရိုး company ဟာဒီ main online ကိုပေါ့နော်ဒီ2014ခုနှစ်ကစစ်ကောင်ဒီစစ်တပ်ကိုကူညီနေတယ်ဆိုတာအတိတာထင်ရှားနေဒါပေမဲ့2020မှာကျတော့2021မှာကျတော့ဒီကျွန်တော် January ပေါ့ဒီအာဏာမသိခင်ကာလမှာဒီတမရအိမ်တော်ကို CCTV တပ်ဆင်ရေးလုပ်ငန်းတင်တာအောင်မြင်သွားတဲ့အထက်မှာနောင်ရိုးကုမ္ပဏီပါနေတယ်ဆိုတော့အဲ့တော့ကြည်ချင်းအားဖြင့်စစ်တပ်ကိုကူညီပေးနေတဲ့ကုမ္ပဏီကိုဒီဂျွန်ဆန်စုကြည်လက်ထက်တမရအိမ်တော်တဲမှာဘာကြောင့်ဒီလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စကိုပေးလိုက်ရတယ်ပေါ့နော်ဆိုတော့အဲ့တော့ကြည်ချင်းအားဖြင့် तू ကဘယ်လောက်ထိနှိမ့်ဆက်နေတယ်လဲအစိုးရဘက်ကဘယ်လောက်ထိစိတ်ဝင်ထားနိုင်တယ်လဲဆိုတော့ကျွန်တော်တို့ကမြင်တာတယ်ပေါ့ဆိုတော့အခုနပြောတဲ့2014ခုနှစ်က email ဆိုရင်အဲ့လိုပဲဒါ तू ကကာကွယ်ရေးဝန်ကြီးဌာနအတွက်ကိုစားတော်မှာအလုပ်လုပ်ပေးနေတယ်ဆိုတော့သူတို့ရဲ့ချိတ်ဆက်မှုကအံ့ဩစရာကောင်းတော့အကြီးပဲလို့ပြောလို့ရတာမှာဒါတော့နောင်ရုံးကုမ္ပဏီကျန်တယ်နော
်အဲ့တော့ဟိုစစ်တပ်ကတကယ်တမ်းကျတော့ဤပညာရဲ့အခန်းကဏ္ဍကိုသူတို့ကအရန်ကိုအလေးပေးတဲ့အနေအထားပေါ့နော်။ဘာကြောင့်လဲဆိုတော့အခုအာဏာသိမ်းပြီးတဲ့နောက်မှာလူတွေကိုသူတို့ဖမ်းဆီးတဲ့နေရာမှာပဲဖြစ်ဖြစ်လူတွေကိုခြေရာခံလိုက်တဲ့နေရာမှာပဲဖြစ်ဖြစ်သူတို့ကဒီလိုဤပညာတွေကိုသူတို့ကောင်းကောင်းကိုတွင်တွင်ကြကြအသုံးပြုလာတယ်။နောက်အသုံးပြုနိုင်နေဆိုတဲ့အနေအထားမှာအဲ့တော့ဒီစစ်တပ်ကစစ်တပ်ရဲ့ဒီဤပညာအသုံးပြုမှုအဆင့်ကနိုင်ငံတကာနဲ့ရှင်ရင်ဘယ်အဆင့်မှာရှိနေလဲရှင
်။အလို့တဲ့ကြီးတော့ပြောလို့မရသေးဘူးမှာ။ဘာလို့လဲဆိုတော့ဥမာရန်ကုန်မှာရှိတဲ့ command and control center ကနေပြီးတော့ဥမာလွတ်တော်အဆောက်အအုံရှိမှရှိတဲ့ command and control center ကနေပြီးလုံးချင်တယ်ဆိုရင်ပထမဆုံးသူတို့လိုတာကတော့ database ပေါ့ဥမာဆိုပါစို့ကျွန်တော်မျက်နှာရယ်ကျွန်တော်ရုပ်ရယ်ကျွန်တော်စီးတဲ့ကားရှိတယ်ဆိုကျွန်တော်ကကားတော့မရှိပါဘူးဆိုလိုချင်တာကျွန်တော်စီးတဲ့ကားရှိတယ်ဆိုရင်သူတို့အဲ့အရာတွေအကုန်လုံးကိုအရင်ဆုံးဟို database ရဲ့အရင်ဆုံးထည့်ထားတကယ်လို့ကျွန်တော်ကသူတို့ CCTV တက်ထားတဲ့နေရာကိုဥမာကျွန်တော်ကအခုအချိန်ဒီမှာဆိုရင်ဒါဝရမ်းပြေးပေါ့နော်ဝရမ်းပြေးတယောက်ကဖြတ်သွားလို့ရှိရင်ကျွန်တော်တပ်ပုံကိုမှတ်တမ်းတင်ပြီးတော့အဲ့ database ကိုချိန်လိုက်လို့ရှိရင် okay ဒီလိုကဒီလိုပဲဆိုတော့သိသွားနိုင်တာပေါ့ဒါမှပြဿနာကအခုအချိန်မှာဒီစက်ကောင်စီထဲမှာအခုနကကျွန်တော်ပြောတဲ့ database ရှိမနေသေးဘူးဒါသူတို့မလုပ်ရသေးဘူးဒီကိစ္စကိုဟိုမန္တလေးဝန်ကြီးချုပ်ကဆိုဝန်ခံမှုတယ်ပေါ့နော်မန္တလေးအတိုင်းအစိုးရတည်းကဆိုဝန်ခံမှုတယ်အဲသူတို့ဒီ database ကြီးလိုနေပါသေးတယ်ဆိုပြီးပြောမှုတယ်နီးပညာရှုထောင့်ကကြည့်ပြန်တော့လေ database မရှိသေးဘူးဒီဟာသူတို့ဟိုအင်တိုက်အားတိုက်လုပ်လို့တော့မရဘူးသူတို့ပထမဆုံးလိုတာ database လို့မယ်သူတို့ရဲ့အချက်လက်တွေလို့မယ်မှတ်ပုံတင်လို့မယ်ကားနံပါတ်တွေလို့မယ်ဒါမှမဟုတ်သူတို့ဘာလို့လို့ရတယ်လဲဆိုတော့သူတို့အခုလက်ရှိသုံးနေတဲ့တချို့ကင်မရာတွေဆိုရင်မြန်မာငွေနဲ့ဆိုရင်3,500နဲ့800ကျားတန်တစ်လုံးတည်းကို3,500နဲ့800ကျားတန်တဲ့ CCTV တွေရှိတယ်ဆိုတော့သူတို့ဘာလို့လို့ရတယ်ဆိုတော့လူ200 300လောက်လမ်းပေါ်မှာလမ်းလျှောက်သွားနေတယ်ဆိုရင်တော့မှအဲ့ထက်လူတစ်ယောက်လောက်ကိုရွေးပြီးတော့မျက်နှာကိုတပ်ပုံရိုက်ထားလို့ရတယ်ဆိုတော့ project တွေကအခုစနေပြီးတော့ပြောလို့ရတယ်ဒီဟာက3နှစ်ကနေ5နှစ်အတွင်းမှာဒီဟာတွေကသူတို့တကယ်သုံးလို့ရနိုင်တဲ့အခြေအနေမျိုးရောက်လာတာ။ဒါတော့နည်းပညာရှုထောင့်မှာပေါ့နော်။အခုလောလောဆယ်တော့သုံးလို့ရနေသေးတာကကားနံပါတ်ပြားတွေကိုသူတို့ခြေရာခံလို့ရတယ်။အဲဒါကတော့ဒီအာနာမသိခင်တက်ထားတဲ့ CCTV တွေအထူးသဖြင့်ရန်ကုန်မြို့အထွက်မှာတက်ထားတဲ့ CCTV တွေကနေသူတို့ခြေရာခံလို့ရတယ်။အဲဥပမာ AR တိုင်းကနေအဝင်အထွက်ကိုသူတို့ခြေရာခံလို့ရတယ်။အဲဒီဘက်မှာဆိုရင်ဒီမကွေးတို့ပကိုးတို့စသဖြင့်အဲ့မှာခြေရာခံလို့ရတယ်။အဲနောက် zero mile လို့ခေါ်တဲ့ရန်ကုန်နေပြီးတော့အဝေးပြေးလမ်းပိုင်းမှာတက်ထားတဲ့ပါနေပြီးတော့ကားတွေကိုကောင်းကောင်းခြေရာခံလို့ရတယ်။တချို့စစ်တွေကဘယ်လောက်ထိကောင်းတယ်လဲဆိုရင်ကားထဲမှာထိုင်နေတဲ့လူတော်မှ ဒီကားမှန်ကိုဖောက်ပြီးတော့ကားမှန်ဆိုကားရှိရမှန်ကိုဖောက်ပြီးကောင်းကောင်းတပ်ပုံရိုက်လို့ရနိုင်တဲ့အဆင့်အထိရှိတယ်ပေါ့ဆိုတော့အဲ့ဒါတွေအကုန်လုံးကိုဟိုလုပ်နေတဲ့ကုမ္ပဏီကကြတော့ပထမဦးဆုံးအဲ့ခုနပြောတဲ့ဟောင်ယိုးကုမ္ပဏီမဟုတ်ဘဲနဲ့ဒီကုမ္ပဏီကFisk Myanmar ဆိုတဲ့ကုမ္ပဏီပေါ့Fisk Myanmar ကပိုင်ရှင်ကသူ့ရဲ့ chairman ကကြတော့ဒီစင်ကာပူပေါ့တရုတ်ပေါ့နော်သူပထမဦးဆုံးထောင်ခဲ့1996မှာထောင်ခဲ့တဲ့ကုမ္ပဏီကကြတော့ Fisk Australia ဆိုတဲ့ Australia နိုင်ငံမှာထောင်ခဲ့တဲ့ကုမ္ပဏီပြီးတော့မှသူက1996မှာမြန်မာ Fisk ဆိုပြီးတော့မြန်မာနိုင်ငံအတွက်ထောင်တာပေါ့ဆိုတော့စင်ကာပူပေါ့တရုတ်ဖြစ်တယ်နောက်တစ်ခုကကြတော့မြန်မာနိုင်ငံအတွက်ဦးဆောင်ပြီးလုပ်ပေးတဲ့သူကကြတော့မြစ်ကြီးနားမှတ်ပုံတင်ခြင်ထားတဲ့ယူနန်ကတရုတ်သူနာမည်ကဦးဇော်ဝေးလို့ခေါ်တယ်သူကတော့ Eric Zorway ဆိုပြီးခေါ်ကြတာပေါ့ဆိုတော့သူကကြတော့ဟိုမှာကျွန်တော်တို့ဥဖြိုးမင်းသိန်းလက်ထက်ကပြီးခဲ့တဲ့ရွှေဒဂုံဖျား Smart Bagora CCTV စီမံကိန်းကိုလည်းသူကတင်တာရခဲ့တယ်အဲနောက်တစ်ခုကကြတော့ရခိုင်ပြည်နယ်2019ခုနှစ်မှာရခိုင်ပြည်နယ်ဒီ AA နဲ့အဲပြဒနာတိုက်ပွဲတွေအကြီးအကျယ်ဖြစ်နေတဲ့အချိန်ပေါ့ဒီစစ်တပ်နဲ့ပြဒနာအကြီးအကျယ်ဖြစ်နေတဲ့အချိန်မှာသူကလုံခြုံရေးအကြောင်းပြပြီးတော့အဲဒီ2019ခုနှစ်မှာဒီစစ်တွေတစ်ဖက်ကအငူမော်ကနေပြီးတော့ဒီကျွန်တော်တို့အဘူးတီတော်မောင်တော်နောက်ပလတ်ဝအထီသူကကင်းစကန်140ကျော် 150 နီးပါးပေါ့လေအဲ့ဒီမှာသူက CCTV တက်ခဲ့တယ်အဲ့ဒီ project ဆိုရင်ကျွန်တော်ရထားတဲ့စာရွက်စာတမ်းတွေအရာဆိုရင်3,000ကျော်ဘူးကျော်ရှိတယ်ဆိုတော့ပြောရရင်အဲ့ဒီ project အကြီးကြီးပဲဒါပေမဲ့အခုလောလောဆယ်မှာအဲ့ဒီ project ကြောင့်အဲ့ project ကနေလုတ်ထားတဲ့ဒီ CCTV တွေကိုတွားကြည့်လိုက်လို့ရှိရင်တခုမှတုံးလို့မရတော့ဆိုတော့ပြောချင်တာ2019ခုနှစ်ကာလကဒီဟာ ZD ဘန်းမှောက်ခဲ့တဲ့ကိစ္စပေါ့နော်သိန်း3000ကျော်ကြီးပလုံသွားတယ်အဲနှိစက်ရလူတွေရသွားကြတယ်နောက်တစ်ခုကဒီကုမ္ပဏီကရသွားတယ်ဒါပေမဲ့အစိုးရကအဲ့ဒီဟာကိုကောင်းကောင်းခံစားကြရမှာမဟုတ်ဘူးဘယ်သူမှလည်းမသိလိုက်သလိုဘာဖြစ်သွားမှလည်းမသိကြဘူးဆိုတော့အဲ့ဒါတွေကဟိုကျွန်တော်တို့ပုံမှန်လူတွေမသိဘဲနဲ့နောက်ွယ်မှာဖြစ်ဖြစ်နေတဲ့နိုင်ငံတော်ဝင်ငွေတွေဆုံးရှုံးတာတွေနောက်တစ်ခုအခုလက်ရှိအခြေအနေဆိုပုံမှန်လူတွေဂရုမပြုတ်နိုင်ပဲနဲ့သူတို့လုံနေတဲ့နောက်ွယ်ကကိစ္စတွေလို့ပြောလို့ရတာပေါ့။အ
ဲ့တော့ဒီလိုနီးပညာအသုံးပြုရတဲ့ဒီစီမံကိန်းတွေနဲ့ပတ်သက်လို့ရှိရင်ပေါ့နော်။ဆိုတော့ဒီ Fiscal လို့နိုင်ငံခြားဒါပိုင်ဆိုင်တဲ့ကုမ္ပဏီတွေလည်းပါဝင်ပတ်သက်လာတဲ့အခါကျတော့ဒီနိုင်ငံတကာပိတ်ဆို့မှုတွေကရောဒီလိုနီးပညာကုမ္ပဏီတွေကိုအကျိုးထိရောက်မှုပေါ့နော်။တက်ရောက်မှုတွေရောမရှိဘူး။
ပထမဆုံးကတော့ဟိုကျွန်တော်တို့ကနိုင်ငံတကာလို့ပြောရင်အနည်းဆက်ဆုံးကိုသွားကြည့်ကျွန်တော်တို့အာဆီယံကိုသွားကြည့်တာပေါ့နော်ဆိုတော့အာဆီယံမှာအခုနကကျွန်တော်နီးနီးဆက်ဆက်ပြောလို့ရတာကစင်ကာပူဟိုနိုင်ငံပေါ့ဘာလို့လဲဆိုဒီထဲမှာပါနေတဲ့ကုမ္ပဏီတွေက register ဥပမာနောင်ယိုးဆိုရင်သူကစင်ကာပူမှာ register လုပ်ထားဘူးလေသူ့နာမည်နဲ့ပဲနောင်ယိုး company limited နောင်ယိုး technologies company limited ဆိုတဲ့နာမည်နဲ့စင်ကာပူမှာသူ register လုပ်ထားတယ်မှတ်ပုံတင်ထားတယ်ဒီ Fisk ဆိုရင်လည်းတော့စင်ကာပူအခြေစိုက်ကုမ္ပဏီဖြစ်တယ်။အော်စတြေးလျမှာလည်းရှိတယ်။အထူးသဖြင့်တော့စင်ကာပူမှာအခြေစိုက်တဲ့ကုမ္ပဏီတွေဖြစ်နေတယ်။ဆိုတော့စင်ကာပူအခြေစိုက်ပြီးတော့မြန်မာနိုင်ငံမှာအလုပ်လုပ်နေတယ်ဆိုတော့ပြောရရင်ဒီဟာကဟိုနိုင်ငံတကာအခြေအနေနဲ့ကြည့်မယ်ဆိုရင်သူကအပြင်မှာထိုင်ပြီးတော့အတွင်းထဲကိုလှမ်းပြီးတော့အလုပ်လုပ်နေတဲ့ပုံစံပဲ။ဒါပေမဲ့ဒီဟာကိုဟိုပြောကြဆိုကြလုပ်ကြတဲ့ဟာကြတော့ကျွန်တော်တို့ကထိတိယယောက်လုပ်ကြတာမတွေ့ဘူး။မမြင်ရဘူး။HRW က Human Rights Watch ကနေပြီးတော့ဒီနောင်ယိုးကုမ္ပဏီအကြောင်းနဲ့ Lin IT Solution ဆိုတဲ့ကုမ္ပဏီအကြောင်းကိုသူတို့ထုတ်ပြန်မှုတယ်။ဒီကုမ္ပဏီတွေကနေပြီးတော့နေပြည်တော်တို့နောက်ရန်ကုန်တို့မြို့တွေမှာ CCTV တွေတပ်ဆင်နေတယ်။ဒါကလူတွေအတွက်နောက်ဒီမိုကရေစီလိုလားသူတွေအတွက်အန္တရာယ်ဖြစ်လာနိုင်တယ်ဆိုပြီးထုတ်ပြန်မှုတယ်။ဒါပေမဲ့အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့နောက်ကနေပါလာတဲ့ action မျိုးကြတော့ကျွန်တော်တို့မမြင်ရအောင်ကျွန်တော်တို့ကအခိုင်အမာတက်တင်နေပြောလို့ရတာပေါ့မှာ
။အလို့တင်တော့ကုမရကျော်သူကိုမိုင်းအင်ဂျင်နီယာဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါ။VOA မြန်မာပိုင်းတင်းငွေတွေနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လကျော်လာပြီဖြစ်တဲ့နဲ့စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြတဲ့တပိတ်တွေကိုနိုင်ငံတော်မှာပြုလုပ်နေကြဆဲဖြစ်ပါတယ်။ရန်ကုန်မြို့လယ်မှာလူငယ်တွေလျှက်တပြက်အပြေးလွှားဆန္ဒပြခဲ့ကြတာပါဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မွေးနေ့ဖြစ်တဲ့ဇွန်လ3ရက်စနေနေ့မှာစစ်ကောင်စံကိုအလိုမရှိကြောင်းရေးသားထားတဲ့ဆန္ဒတွေဓာတ်ပုံတွေမီးရှို့တာအခောင်းပုံစံလုပ်ပြီးမီးရှို့တာတွေနဲ့အတူကြွေးကြော်ဆန္ဒပြမှုတွေကိုရန်ကုန်မန္တလေးစကိုင်းမုံရွာရင်းမပင်ရေးဦးမြိုင်မော်ရမြိုင်တဝဲရေးလောင်းလုံးနမ်တီဆက်တဲ့မြို့တွေမှာပြုလုပ်ခဲ့ကြတာပါCOVID-19 တကြောပြန်ကူးစက်မှုနှုန်းမြန်မာလာနေတဲ့မြန်မာနိုင်ငံမှာအခုရက်ပိုင်းအတွင်းနေ့စဉ်ဆိုသလိုပိုးကူးစက်မှုအတိပြုလူနာထောင်နဲ့ချီပြီးဇက်တိုက်တွေ့နေရပါတယ်။တင်းနှင်းတွေနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှန်ပေါင်းဘေးရန်နဲ့မျိုးမျိုးကကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာတက်ပ
This program has